Welcome to the Voice of America in Burmese.
ပြန်ရည်သွေးသွေးကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2022ခုဇန်နဝါရီလ24ရက်တနင်္လာနေ့မနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမီတာ190နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့ကထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းအရေးရုရှားနဲ့တင်းမာနေတာကိုအမေရိကန်ကတန်တမာရေးနီးနဲ့ကြိုးပမ်းသွားမဲ့အကြောင်းထိုင်ဝမ်ပိုင်နက်ထဲကိုတရုတ်ကကြီးမားတဲ့လေကြောင်းကျူးကျော်မှုတွေလုပ်ခဲ့တဲ့အကြောင်းတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်ထုတ်လွှင့်မဲ့သတင်းပေးဖို့ချက်တပုတ်မှာတော့
ဒီမက်ဆင်းနေမှာလို့သူတို့အာဏာသိမ်းရပါတယ်ဆိုတာကိုစစ်ကောင်စီဘက်ကနေပြီးတော့မှဒါတန်ကားတော်လေးကိုအသုံးချပြီးတော့မှဒါပြည်သူလူထုကို
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလထပ်တိုးလိုက်တဲ့အခြေအနေနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ရင်းမြင်းနိုင်ငံမှာအရသာပြစ်မှတ်တွေကိုရှောင်မှုကုလသမဂ္ဂကသတိပေးလိုက်တဲ့အကြောင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ဒေါ်အင်ဂျင်နိုင်တို့ပြောပြပေးမှာပါ
ယူကရိန်းအစိုးရအားပြော့အောင်ရုရှားဘက်ကတုံ့နိုင်တဲ့မဟာဗျူဟာနဲ့နှီးပညာအလုံးကိုအမေရိကန်ကသိနေတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထနီဘလင်ကင်ကတနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်။အခုလိုသိနေပေမဲ့လည်းဥရောပအရှေ့ပိုင်းဒေသကတင်းမာမှုတွေကျော်ပါအောင်တန်တမာရေးဆွေးနွေးမှုတွေကိုဆက်ပြီးလုပ်မယ်လို့ဝန်ကြီးဘလင်ကင်ကတနင်္ဂနွေနေ့ NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာပြောကြားခဲ့တာပါ။ဒီသတင်းပတ်သက်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းအရေးနဲ့ပတ်သက်ပြီးနေတိုးမဟာမိတ်နိုင်ငံတွေကြားသဘောထားမကွက်အောင်အထင်တော်ယူခဲ့ရတယ်လို့ပြောခဲ့တာကြောင့်ရုရှားအသုံးပြုနိုင်တဲ့နီးဗျူဟာတွေကနေတိုးမဟာမိတ်နိုင်ငံတွေကြားစိတ်ဝမ်းကွက်အောင်လုပ်နိုင်မှုရှိမရှိ Face the Nation အစီအစဉ်မေးမြန်းခန်းကိုတော့ဝန်ကြီးဘလင်ကင်က
First we've been very clear that if there is any further Russian aggression in terms of sending Russian forces
into Ukraine ကျွန်တော်တို့ကအရှင်းဆုံးပြောထားတာပါယူကရိန်းကိုရုရှားတပ်တွေဆစ်လွတ်တဲ့ဘလို့ရန်လိုမှုမျိုးပဲဖြစ်ဖြစ်ကျွန်တော်တို့အားလုံးကတညီတညွတ်ထဲစုပြီးပြင်းပြင်းထန်ထန်နဲ့လှည့်လည်မြန်မြန်တုံ့ပြန်တာနဲ့ကြုံရမှာပါလို့ပြောသွားတာပါရုရှားကအရင်ဆိုဗီယက်ပြည်ထောင်စုတဲကနိုင်ငံတစ်ခုဖြစ်တဲ့ယူကရိန်းနိုင်ငံနယ်စပ်မှာတန့်ရ32,000ကျော်ချထားတာဖြစ်ပါတယ်ယူကရိန်းရဲ့နဲ့ပတ်သက်ပြီးရုရှားကိုအမေရိကန်ကဒဏ်ခတ်မှုတွေအခုချမှတ်ဖို့ရှိမရှိ CNN ရုပ်သံမေးမြန်းခန်းကိုတော့မရှိသေးကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်မယ်ဆိုရင်အမေရိကန်ကပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေချမှတ်မယ်လို့ပြောထားတာပါ။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ရုရှားနဲ့တန်တမာရေးဆွေးနွေးမှုတွေလုပ်နေပေမဲ့ဒေသရင်းခုခံကာကွယ်ရေးအတွက်အင်အားဖြည့်တင်းနေတယ်လို့ယူကရိန်းကိုလည်းအရင်နှစ်တွေကတည်းကစာရင်းလုံခြုံရေးဆိုင်ရာအကူအညီတွေတိုးပေးနေတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။အာဖရိကတိုက်အနောက်ပိုင်းနိုင်ငံငယ်ကလေးတစ်ခုဖြစ်တဲ့ဘာကီနိုဖာဆိုစစ်အခြေစိုက်စခန်းအပြင်မှာတနင်္ဂနွေနေ့အစောပိုင်းကပြင်းထန်တဲ့တနက်ပစ်ခတ်တံတွေကြားခဲ့ကြပါတယ်စစ်သားတွေရဲ့ဖမ်းဆီးတာခံခဲ့ရပြီးအရှိဆိုင်စခန်းထဲကိုရောက်သွားခဲ့တဲ့မျက်မြင်သတင်းသမားတဦးကတော့အဲ့ဒီမှာတက်တွင်းပုံကံမှုဖြစ်ပေါ်ခဲ့တယ်လို့ပြောပါတယ်သူ့ကိုစစ်သားတွေကတောင်းဆိုချက်တွေချပြထားတဲ့စည်ရင်နဲ့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့တာပါအိုဂါဒိုဂူမှာရှိတဲ့အကြီးဆုံးစစ်အခြေစိုက်စခန်းဖြစ်တဲ့ကင့်ဆာဂိုလီလာမီဆာနာတဲကတနက်တံတွေကြိုးကြားကြိုးကြားကြားနေရတာကြောင့်အထက်ကိုဝင်ဖို့ကြိုးစားခဲ့တာလို့AP သတင်းဌာနကသတင်းသမားကပြောပါတယ်။မြန်မာမှာအဝတ်စီးထားတဲ့ပုံကန်တဲ့စစ်သားတွေဟာလေထဲကိုတနက်တွေပစ်ဖောက်ပြီးဝင်လာသူတွေကိုပြန်ထွက်သွားဖို့အော်ဟစ်ပြောကြားခဲ့တယ်လို့ပြောပါတယ်။ဂိတ်ဝင်ဘက်ကတန်ချက်ကကားတွေနဲ့ပိတ်ထားတာပါ။သူတို့ကိုပြန်မလွှတ်ခင်မှာတက်တွင်းပုံကန်သူတွေကအတန်သွင်းထားတဲ့သူတို့ရဲ့တောင်းဆိုချက်တွေကိုပေးခဲ့တယ်လို့ပြောပါတယ်။သူတို့အနေနဲ့အကြမ်းဖက်သမားတွေကိုတိုက်ခတ်ရမှာငွေကြေးရောတပ်သားအင်အားပါပိုးပြီးချထားပေးဖို့အပြင်ထောက်လိုင်းအခြေကဲနဲ့စစ်တပ်အခြေကဲကိုစစ်တပ်ကလူကိုပဲခန့်ထားပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒါအပြင်တိုက်ပွဲတွေအတွင်းဒဏ်ရာစစ်သည်တွေကိုရောကြာဆုံးစစ်သည်တွေရဲ့မိသားစုဝင်တွေကိုပါကောင်းမွန်စွာစောင့်ရှောက်ဖို့တောင်းဆိုထားပြီးအကြမ်းဖက်တိုက်ဖြတ်ရေးအတွက်ပိုကောင်းတဲ့တင်ဒန်းတွေပေးဖို့ပါတောင်းဆိုထားပါတယ်။ဘာကီနိုဖာဆိုမှာ2015ကစပြီးအယ်ကိုင်ဒါနဲ့ IS စစ်သွေးကြွအဖွဲ့တွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။အာဖဂန်နစ္စတန်ယာယီနိုင်ငံခြားရေးဝန်ကြီးအမေရိကန် မူတာကီဦးဆောင်တဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ဟာနော်ဝေးနိုင်ငံအော့စလိုမြို့မှာအနောက်နိုင်ငံအစိုးရအရာရှိတွေအာဖဂန်အရက်ဖက်လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့သုံးရက်ကြာညှိနှိုင်းဆွေးနွေးပွဲကိုတနင်္လာနေ့မှာစတင်နေပြီဖြစ်ပါတယ်။တကယ်ပဲဆွေးနွေးပွဲကိုအော့စလိုကနှင်းဖုံတောင်ပေါ်မှာရှိတဲ့ဟိုတယ်မှာပြုလုပ်တာပါ။ဆွေးနွေးပွဲပထမနေ့မှာတာလီဘန်ကိုယ်စားလှယ်တွေဟာအာဖဂန်ကအမျိုးသမီးတက်ကြွလှုပ်ရှားသူတွေနဲ့လူခွင့်ရေးရှေ့နေတွေကိုတွေ့ဆုံတာဖြစ်ပါတယ်။အစည်းအဝေးမစခင်မှာပဲတာလီဘန်ယဉ်ကျေးမှုနဲ့သတင်းပြန်ကြားရေးဆိုင်ရာယာယီဒုတိယဝန်ကြီးက Twitter ကနေသူတို့ဆွေးနွေးပွဲခီးစဉ်အောင်မြင်မယ်လို့မျှော်လင့်ကြောင်းနဲ့ဆွေးနွေးပွဲဖြစ်မြောက်အောင်စီစဉ်ပေးတဲ့နော်ဝေးနိုင်ငံကိုကျေးဇူးတင်ကြောင်းအပြင်ဥရောပနဲ့အပြည့်သဘောဆောင်တဲ့ဆက်ဆံရေးလမ်းပွင့်လာမယ်လို့မျှော်လင့်ကြောင်းမုတ်တာခီရဲ့အတန်းသွင်းပြောကြားချက်ကိုထုတ်ပြန်ခဲ့ပါတယ်။ဒါဟာမနစ်ကအောက်ကလအာဖဂန်မှာတာလီဘန်တွေထိန်းချုပ်ခဲ့ပြီးနောက်ပိုင်းဥရောပကိုပထမဆုံးတောရောက်တဲ့ခီးစဉ်ဖြစ်ပါတယ်။ရီမင်ကဟူသီးသဘုံတွေစီလက်နဲ့ခိုးထုတ်နေကြလမ်းကြောင်းမှာမောင်းနေလာတဲ့အီရန်ကထွက်လာတဲ့နိုင်ငံအလံတင်မထားတဲ့တင်မောတဆင်းပေါ်ကနေဖောက်ခွဲပစ္စည်းလောက်ရမှာတုံးတဲ့ဒန်နီဩဇာတန်ချိန်40ဖမ်းဆီးရမိတယ်လို့အမေရိကန်ရေရက်ကတင်းနင်းကလေးနေမှာပြောပါတယ်ဒီတင်မောပေါ်ကနေမနစ်ကဖေဗရီလာတုန်းကလည်းထောင်နဲ့ချီတဲ့လက်နဲ့တွေမိခဲ့တဲ့အတွက်ရီမင်ကန်ယုံရန်ဆောင်တက်ကိုလွှဲပြောင်းပေးခဲ့ရတာဖြစ်ပြီးအခုဒီတင်မောကိုဟူသီးသဘုံတွေစီလက်နဲ့ခိုးထုတ်ရလမ်းကြောင်းမှာတွေ့ရတဲ့အတွက်ကျင်းလှည့်နေတဲ့ USS ကိုဖျက်သိမ်းဖို့ကသူ့ကိုအင်ကာနီကအိုမန်ပင်လယ်ကွေ့နိုင်ငံတကာရေပိုင်နဲ့ထဲမှာတားဆီးခဲ့ပြီးတဲ့နောက်သင်းမောပေါ်တက်ရှာဖွေရာကနေအခုလိုဖောက်ခွဲပစ္စည်းလောက်ရမှာတုံးနိုင်တဲ့ယူရီးယားဓာတ်မြေဩဇာတွေတွေ့ရှိခဲ့တာလို့ဘာရင်းအခြေစိုက်အမေရိကန်ရေတပ်ကပြောပါတယ်။ဟူသီးသဘုံတွေကိုအီရန်ကစီးအထောက်အကူတွေပေးနေတယ်လို့ Sorry ဥဆောင်တဲ့မဟာမိတ်ဖွဲ့နဲ့အမေရိကန်အပါဝင်မိတ်ဆွေတွေကဆွဆွဲလေးရှိပေမဲ့ဒါကိုအီရန်ကတော့ညှင်းဆုပ်ပါတယ
်ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ကျမအင်ဂျင်နိုင်ပါရှင်။တနင်္လာနေ့နဲ့နဲ့ခင်သတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ Sorry နန်းတော်ကကြောင်မြေရေဒနာတွေခိုးယူမှုကြောင့်ထိုင်းနဲ့ Sorry Arabia နှစ်နိုင်ငံကြားဆယ်စုနှစ်များစွာတန်တမာရေးတင်းမာမှုဖြစ်ပြီးနှစ်ပေါင်း30ကျော်အတွင်းထိုင်းကောင်းဆောင်တဦးရဲ့ပထမဆုံးချစ်ကြည်ရေးခီးစဉ်ဖြစ်ထိုင်းဝင်ကြီးချုပ်ပရာရွတ်ချန်အိုချာဟာဒီသတင်းပတ်အတွင်း Sorry Arabia နိုင်ငံကိုတွားရောက်မှာပါ။1989ခုနှစ်က Sorry မင်းသားအိမ်မှာအဆောင်ဖြစ်လုပ်ကင်နေတဲ့ထိုင်းနိုင်ငံသား Kran Krai တချမွန်ဟာဒေါ်လာ300တန်ဖိုးရှိတဲ့ကြောင်မြတ်ရေဒနာတွေကို Sorry မင်းသားအိမ်ကနေခိုးယူခဲ့ပြီးနှစ်နိုင်ငံကြားအပြန်အလှန်အငင်းပွားတင်းမာမှုတွေဖြစ်ခဲ့တဲ့အပြာရောင်စိန်တုံးအမှုကိစ္စကိုလည်းဖြေရှင်းနိုင်ခြင်းမရှိခဲ့ပါဘူး။အင်္ဂါနေ့မှာစတင်မဲ့ထိုင်းဝင်ကြီးချုပ်ပရာယွတ်ရဲ့နှစ်ရက်ကြာ Sorry ခီးစဉ်ဖိတ်ကြားချက်ကို Sorry အင်ရှေ့ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကကြေညာခဲ့တာဖြစ်ကြောင်းထိုင်းအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံအနေနဲ့လည်း Sorry နဲ့ဆက်ဆံရေးမြင့်တင်ဖို့ကာလရှည်ကြာကြိုးပမ်းခဲ့ရမှာခီးသွားလုပ်ငန်းမြင့်တင်ရေးနဲ့နိုင်ငံသားကိုသွားပြီးအလုပ်လုပ်ကြဖို့အလုပ်သမားတွေအတွက်အခွင့်အလမ်းတွေပိုရလာစေရေးရည်ရွယ်ချက်လည်းပါဝင်ပါတယ်။အောက်တိုဘာလနောက်ပိုင်းထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးစုံအတွင်းတရုတ်လီတဲ့ရဲ့အကြီးမားဆုံးကျူးကျော်မှုဖြစ်ပွားခဲ့ကြောင်းတနင်္ဂနွေနေ့ကထိုင်ဝမ်ဘက်ကကြေညာပါတယ်။အခုနောက်ဆုံးတင်းမာမှုမှာထိုင်ဝမ်တိုက်လေယာဉ်တွေဘက်ကတရုတ်ရဲ့အင်အားပြတိုက်လေယာဉ်39စင်းကိုတတ်မှတ်ဆုံးတွင်းကနေဖယ်ရှားဖို့တတိပေးခဲ့ရကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ထိုင်ဝမ်ကတော့သူ့ပိုင်တဲ့အနီးတရုတ်ရဲ့ထက်ခါတလဲလဲစီရေးလှုပ်ရှားမှုတွေကိုမီးခိုးရောင်စုံစစ်ပွဲလို့သတ်မှတ်ထားပြီးထိုင်ဝမ်စစ်တပ်ကလည်းအချိန်ချင်းအပြိုင်ဆိုင်စီရေးလေ့ကျင့်အင်အားပြစေခဲ့ပြီးတရုတ်ကိုတုံ့ပြန်ခဲ့ပါတယ်။လက်ရှိနောက်ဆုံးတရုတ်ရဲ့လေကြောင်းကျူးကျော်မှုမှာတိုက်လေယာဉ်ပေါင်း34စင်းအပြင် electronic စစ်လေယာဉ်4စင်းနဲ့ဘုံးကျဲလေယာဉ်တစ်စင်းတို့ပါဝင်ကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။COVID-19 ကာကွယ်ဆေးဆန့်ကျင်ဆန္ဒပြပွဲတွေအမေရိကန်နဲ့ဥရောပနိုင်ငံတွေမှာပြန့်နှံ့နေရမှာတနင်္ဂနွေနေ့ကဝါရှင်တန် DC မှာသမ္မတဘိုင်ဒန်အစိုးရရဲ့ COVID-19 ကာကွယ်ဆေးနဲ့နှကောင်းစည်းတက်ရေးအစီအစဉ်မူဝါဒတွေပေါ်ဆန့်ကျင်တဲ့ထောင်နဲ့ချီလူမှုချီတက်ပွဲပြုလုပ်ခဲ့ပါတယ်။ ကာကွယ်ဆေးထိုးဖို့စန့်ကျင်သူတွေထဲမှာဆရာဝန်တွေလည်းထောင်ထဲချီပါဝင်ကြောင်းကာကွယ်ဆေးစန့်ကျင်ရေးတက်ကြွလှုပ်ရှားသူဒေါက်တာရစ်ချက်ကလင်ကုန်းမီမိုရီယယ်အပြင်ဘက်မှာစုဝေးနေတဲ့လူအုပ်ကိုအခုလိုပြောပါတယ
် We stand before you today and we are not one doctor.We are 17,000 doctors.
ကျွန်တော်တို့အခုရှိမှရက်နေကြတာဟာဆရာဝန်တဦးတယောက်တည်းမဟုတ်ပါဘူး။ကျွန်တော်တို့မှာဆရာဝန်ပေါင်း 18,000 ထိရှိနေပါတယ်။ဒီအရေအတွက်ဟာ NIH, CDC နဲ့ FDA မှာရှိတဲ့ဆရာဝန်အရေအတွက်တွေထက်များပါတယ်။သူတို့အားလုံးဟာကာကွယ်ဆေးထိုးတာကိုစန့်ကျင်ဖို့လက်မဲ့ရေးထိုးထားသူတွေဖြစ်ပါတယ်လို့ပြောသွားတာပါ။COVID-19 ရောဂါကပ်ဘေးကြောင့်နှစ်နှစ်အတွင်းအမေရိကန်ပြည်ထောင်စုမှာလူပေါင်း 836,000 ကျော်သေဆုံးခဲ့ပြီးစီးပွားရေးကိုအကြီးအကျယ်ထိခိုက်စေခဲ့ပါတယ်။ဘေကျင်းအိုလံပစ်ပွဲတော်နဲ့ပတ်သက်လို့တရုတ်နိုင်ငံကိုဇန်နဝါရီလ4ရက်ကနေ22ရက်နေ့အတွင်းဝင်ရောက်လာသူပေါင်း 2,600 နီးပါးမှာ COVID-19 ကူးစက်သူပေါင်း 82 ဦးရှိကြောင်းမနေ့တနင်္ဂနွေနေ့ကအိုလံပစ်ပွဲစီစဉ်သူတွေကပြောပါတယ်။ဒါပေမဲ့လို့အဲ့ဒီရက်တွေအတွင်းဝင်လာတဲ့အိုလံပစ်အားကစားသမားတွေနဲ့အသင်းတာဝန်ရှိသူပေါင်း 182 ဦးမှာတော့ COVID ကူးစက်ခံရမှုမရှိဘူးလို့ဆိုပါတယ်။အားကစားပြိုင်ပွဲတွေကို February 4ရက်ကနေ20ရက်နေ့အထိကျင်းပဖို့စီစဉ်ထားပြီးအားကစားပွဲအားလုံးကိုအများပြည်သူလာရောက်ကြည့်ရှုမဲ့နေရာနဲ့တခြားခွဲစီစဉ်ထားပါတယ်။အတီးပြည့်ချက်တွေအရယောဂါကူးစက်ထားသူ39ဦးကိုလေစိတ်ဆန်းသက်ချိန်မှာတွေ့ရှိခဲ့ပြီးကျန်33ဦးကိုတော့အားကစားကွင်းတွေမှာတွေ့ရှိခဲ့တာဖြစ်တယ်လို့ Beijing Olympic အားကစားပွဲစီစဉ်သူတွေကပြောပါတယ်
တနင်္လာနေ့မနေ့ခင်ထေတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဒေါ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတန်ခင်အခုတော့သတင်းပိပုတ်ချက်တွေကိုအရင်ဦးဆုံးဇက်တိုက်ထုတ်လွှင့်มาဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ကထုတ်ဝေတဲ့ရွေးကောက်ပွဲမဲမတမာမှုတရားမဲ့ပြုကျင့်မှုများအပေါ်စုံစမ်းတွေးရှိကျဆိုတဲ့စာအုပ်ကိုမြို့နယ်တန်ခါနာယကအဖွဲ့တွေကတဆင့်တချို့ဖုန်းတော်ကြီးចောင်းတွေစာတင်လိုက်တွေကလက်ခံရရှိခဲ့တယ်လို့တန်ဃာတော်တချို့ကပြောပါတယ်တန်ဃာတော်တွေကနေတဆင့်ပြည်သူလူထုကိုစီယုံကျင်တဲ့သဘောလို့တန်ဃာတော်တချို့ကမှတ်ချက်ပေးပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပ
ါ2020ရွေးကောက်ပွဲမဲမတမာမှုတရားမဲ့ပြုချက်မှုများအပေါ်စုံစမ်းတွေ့ရှိကြဆိုပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်ထုတ်ဝေထားတဲ့စာအုပ်တွေပြီးခဲ့တဲ့သတင်းပတ်တွေထဲမှာမြို့နယ်တန်ဃာနာယကအဖွဲ့တွေကနေတဆင့်ဖုံးကြီးချောင်းတချို့နဲ့စာတင်တိုက်တချို့တို့ရရှိခဲ့ပါတယ်။ရွေးကောက်ပွဲမဲမတမာမှုဖြစ်စဉ်အမှန်ကိုပြည်သူတွေသိရှိစေဖို့အတွက်ဖုံးကြီးချောင်းတွေကိုဖြန့်ဝေရမယ်ဆိုပြီးသာသနာရေးရုံးခွဲကထုတ်ပြန်ချက်တစ်စောင်အွန်လိုင်းမှာပြန့်နှံ့နေခြင်းနဲ့အတူပဲအခုလိုဖုံးကြီးချောင်းတချို့ရွေးကောက်ပွဲနဲ့ဆိုင်တဲ့စာအုပ်တွေရရှိနေတာဖြစ်ပါတယ်။သာသနာရေးရုံးခွဲထုတ်ပြန်စာအစ်စ်မှဟုတ်မဟုတ်ဆိုတာကိုတော့ VOE ကစုံစမ်းမေးမြန်းနေစေဖြစ်ပါတယ်။ပြန့်နှံ့နေတဲ့ထုတ်ပြန်ချက်ထဲမှာဒီစာအုပ်တွေကိုတန်ခါအပါအရေးအတွက်များတဲ့အကြောင်းတွေကိုဦးစားပေးဖြန့်ဝေဆက်ကပ်ဖို့ဆိုပြီးဖော်ပြထားပါတယ်။အခုလိုရွေးကောက်ပွဲမဲမတမာမှုမှတ်တမ်းလုပ်ထားတဲ့ဆိုတဲ့စာအုပ်တွေကိုဖုံးကြီးချောင်းတွေမှာဖြန့်ဝေတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆရာတော်တွေနဲ့အနာသိမ့်မှုဆက်ကျင်တဲ့ပြည်သူတွေကိုရန်တိုက်ပေးသလိုဖြစ်တယ်လို့မန္တလေးတန်ခတ်တမကဆရာတော်အရှင်ရာဇဓမ္မကအခုလိုမိန့်ပါတယ
်ဒီမက်ဆင်းနေမှာလို့သူတို့အနာသိမ့်ရပါတယ်ဆိုတာကိုဒါစစ်ကောင်စီဘက်ကနေပြီးတော့မှဒါတန်ခါတော်တွေကိုအသုံးချပြီးတော့မှဒါပြည်သူလူထုကိုစီယုံခိုင်းတဲ့သဘောမျိုးပြအဲဒီအခြေခံဥပဒေအခန်း၈เนาะပုံမှန်ဒီ364မှာနိုင်ငံရေးကိစ္စအလို့မှာဒီဘာသာသာသနာကိုအလွယ်သုံးစားမပြုရဆိုတာပြဋ္ဌာန်းတာလားရှိတယ်။အဲ့တော့ဟိုပြောလို့ရှိရင်ဒါကြီးကအခြေခံသူတို့ပြောနေတဲ့ဒီအခြေခံဥပဒေရဲ့ဟိုချိုးဖျက်ပြီးဥပဒေပေါင်းပေါင်းကိုကြော်ပြီးတော့မှအာဒီမဲကိစ္စတွေကိုဖုံးကြီးနေတယ်လားပြီးတော့ပတ်သက်နေတာပေါ့နော်။အဲ့ဒါဟိုပြောလို့ရှိရင်ဘယ်လိုမှဟိုပတ်သက်စရာအကြောင်းမရှိဘူးဒီမဲစင်းမှာမဲစင်းကိစ္စတို့ရွေးကောက်ပွဲကိစ္စတို့ကဖုံးကြီးတွေနဲ့မဆိုင်မှုရဒါဘသူတို့ပါတီနိုင်ငံကြီးကိစ္စပတ်သက်ဖြစ်သွားတယ်ဒီဆရာတော်ကြီးတွေကအနာချပြန်ပြောမယ်ဟုံးမယ်ဆိုလို့ရှိရင်အဲပီပီတို့ကလက်ခံရင်လက်ခံလာလိမ့်မယ်ဆိုတဲ့အားမျိုးလက်သူတို့ယူဆရင်ယူဆမှာပေါ့ဒါစစ်ကောင်စီတို့က လိုပြည်သူဟာဖုံးကြီးတွေနဲ့ပြည်သူလူတို့ကရန်တိုက်ပေးတာပဲ
တချို့နေရာတွေမှာမဲစီရင်မှားယွင်းတဲ့အကြောင်းကိုဆရာတော်တန်ခါတော်တွေအနေနဲ့အလင်းတင့်တယ်လို့ဟောပြောပေးဖို့ပြောဆိုတာတွေရှိတယ်လို့လည်းဆရာတော်ကမိန့်ပါတယ်ရွေးကောက်ပွဲကော်မရှင်ကထုတ်ဝေတဲ့2020ပြည်နှစ်ရွေးကောက်ပွဲမဲမဲ့သမားမှုဆိုင်ရာစုံစမ်းတွေးရှိချက်စာအုပ်တွေကိုမန္တလေးတိုင်းဒေသကဘုံကြီးချောင်းတချို့နဲ့အ ියා ဝတီတိုင်းဘက်ကဘုံကြီးချောင်းတချို့မြို့နယ်တန်ခနာယကအဖွဲ့တွေကနေတဆင့်လက်ခံရထားတယ်လို့လည်းစုံစမ်းသိရှိရပါတယ်။အခုလိုစာအုပ်တွေကိုဖြန့်ဝေနေပေမဲ့တန်ခါရီအနေနဲ့တရားတော်အစိုးမတွေကလွဲလို့တခြားသာသနာရေးနဲ့မဆိုင်တဲ့ကိစ္စတွေကိုတကားဒကမတွေကိုဟောပြောစရာအကြောင်းမရှိဘူးလို့မိုးကုတ်ရေဘူးစရာတော့ကမှတ်ချက်ပြုမိန့်ပါတယ်
။အဲဘာသာရေးနဲ့အဆုံးမနဲ့ပြောရမယ်ဆိုတော့ဘုန်းကြီးတို့ဆရာတော်တန်ခါတော်တွေဟာဓမ္မနဲ့အဓမ္မကိုခွဲခြားပြီးတော့အဓမ္မကိုမဟောကြားဘူးအဓမ္မကိုမပြောဘူးအဓမ္မကိုဒီတကားဒကမတတွေရဲ့အဲနှလုံးသားထဲမှာမကြိုက်သွမှုအဲ့ဒါတော့သိရေးကြည့်ပါတယ်နော်။
မဲမဲ့တမာမှုတွေကြောင့်နိုင်ငံတော်အနာကိုထိမ့်သိမ့်တာဖြစ်တယ်လို့စစ်ကောင်စီအကြီးအကဲတွေကအမြဲပြောဆိုနေတယ်လို့ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်အပါအဝင် NLD အစိုးရခေါင်းဆောင်တွေကလည်းရွေးကောက်ပွဲဆန်ရဥပဒေတွေနဲ့အရေးယူထားတာလို့သတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိတော့ဘလို့ပုံမှန်တွေတက်ပြီးတရားစွဲထားတယ်လဲဆိုတာအတိအကျမသိရသေးပါဘူး။
အသင်းကြီးတိုင်းပြောပြခဲ့တာဖြစ်ပါလေခင်ဗျာမကြခင်မှာတော့ဒီကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားတဲ့အမေရိကန်ကဆရာဝန်တွေစီမှာလည်းကိုဗစ်ကူးစက်မှုတွေရှိနေတာဘာကြောင့်လဲဆိုတဲ့ဆက်သွယ်မေးမြန်းချက်ကိုမတင်ပြခင်အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုပြောပြခြင်းပါလေထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးအရေးပေါ်ကာလကို February 1ရက်ကနေ March 31ရက်နေ့ထိ2လထပ်မံတိုးလိုက်တာကြောင့်ဒီထိုင်းမှာရောက်ရှိနေတဲ့မြန်မာရွှေပြောင်းအလုသမားတွေအပါအဝင်အခြားရွှေပြောင်းအလုသမားတွေပါအခက်အခဲမျိုးစုံနဲ့ကြုံလာရပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးမှာသတင်းပေးပို့ထားတာဖြစ်ပါတယ်
။ထိုင်းနိုင်ငံကိုဗစ်ကပ်ပြီးရေးပေါ်ကာလကိုတက်တန်း2လတိုးလိုက်ပါတယ်။ဒီဘဝိုင်လ1ရက်နေ့ကနေမတ်လကုန်ထိတက်တန်းတိုးလိုက်တာပါ။ဒီလိုတိုးလိုက်တဲ့အတွက်အထောက်အထားလက်မှတ်လုပ်ဖို့အတွက်ခီးသွားရမယ်မြန်မာရှေ့ပြောင်းလူသမားတွေအတွက်အခက်အခဲရှိနေကြောင်းထိုင်းတံပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးလှုပ်ရှားမှုဦးမင်းဦးကအခုလိုပြောပါတယ်
။အဲမှာပြင်သွားလို့မယ်ဆိုလို့ရှိရင်2017 level မှာပြင်ရင်တွင်းဟိုပဋ္ဌာန်းသွားတွင်းတောင်းတယ်။တွင်းတွင်းလိုက်ပြည်သာထွက်လာမယ်ပြီးတဲ့အခါကျရင်ကိုယ်ပုံနဲ့မသိရောက်မယ်။အဲသွားလို့ရမယ်ရက်အချိန်ရချင်းရမယ်။အဲဒီအချိန်ရပြီးရင်ရက်ချင်းရမယ်သွားလို့မရသေးဘူး။အဲ့ဒီနေမီဖြတ်ကျော်တဲ့ဟာလို့အဲ့ဒီမှာအဲ့တော့အလုပ်ရှင်ကသူ့အလုပ်သမားကခုနကပြောတဲ့ဆေးဘက်မှာတင်ရတဲ့ပြည်ထောင်နဲ့အဲဂျဟန်ငန်ကိုတင်ပြပြီးတော့ဂျဟန်ငန်နေပြီးတော့ခုနထုတ်ပေးမဲ့နေမီဖြတ်ကျော်ခွင့်ပါရဲ့တောင်းအောင်အဲ့ဒါမှခုနဒီအလုပ်သမားသတ်မှတ်တဲ့ရက်ကျပြင်သွားပြီးတော့နေမီဖြတ်ပြီးသွားလုပ်လို့ရပါမယ်ဆိုတော့အဲ့ဒီဟာကခုနပြောတဲ့အခက်အခဲပေါ့ဗျာအဲ့ဒီခုနနေမီဖြတ်ကျော်ဖို့ဆိုတာလည်းခုနအဲ့ဒီကိုဗစ်ကြောင့်ဒါတမ်းမြင့်ချက်တွေထုတ်ပြန်ထားတဲ့တမ်းမြင့်ချက်တွေအရအဲ့ဒီနေမီဖြတ်ကျော်ခွင့်ကလိုနေတာလေ
ကိုဗစ်ရေးပေါ်ကာလကန့်သက်ချက်တွေရှိပေမဲ့ထိုင်းနိုင်ငံသားတွေနဲ့နိုင်ငံခြားသားခရီးသွားတွေကိုတော့ခရီးသွားလာခွင့်တွေခွင့်ပြုတာတွေရှိပြီးမြန်မာရွှေပြောင်းလို့သမားတွေကတော့ကန့်သက်ချက်စည်းကမ်းတွေအတိုင်းလိုက်နာနေရတယ်လို့လည်းဦးမင်းဦးကဆိုပါတယ်
။ဒီတာမင်ချက်ကနေမီချက်ကျော်တဲ့တာမင်ချက်ကအတူတူပဲလေ။ဒါပေမဲ့ထိုင်းနေပေါ်မှာကြတော့ပြဿနာမရှိဘူး။အမှနိုင်ငံခြားသားလည်းသူတို့အဲ့လိုမသိဘူး။အဲအခုနကပြောတဲ့အမှစေးထိုးရလားမထိုးရလားအဲ့ဒီ application လေးပြနိုင်ဒါမှမဟုတ်စေးထိုးရတဲ့လက်မှတ်ပြနိုင်ပြီးပြီ။ဒါပဲဒါနဲ့ပမာစရာနဲ့အစပြင်တာတဲ့ပြီသူကပမာလည်းအလုပ်ရှင်ပမာလည်းဆိုတာနဲ့စမေးတော့တာဒီအလုပ်သမားတွေအတွက်ကတော့အကြီးအကျယ်သွားလာဖို့ရောအလုပ်တွေဘာတွေကြောင်းရင်ချွေရင်လို့လဲရင်ပတ်ရင်လို့အဲ့ဒါလည်းကဲကဲဖြစ်မှာတော့လက်မှတ်ကိုကားလက်မှတ်ကိုဝယ်လို့မရဘူးလေကျွန်တော်ရှင်းပြောင်းလို့သမားတွေကားလက်မှတ်ပြီးတော့သွားဝယ်လို့မရတာ
ထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူ2000ကျော်ရှိပြီးစုစုပေါင်းတည်ဆုံးသူကတော့2000ကျော်ရှိပြီဖြစ်ပါတယ်ဒီအတွက်ပြည်내အသီးသီးမှာတော့ကန့်သက်ချက်တွေတိုးမြင့်ချလာမှုတွေဖြေလျှော့မှုတွေရှိပြီးနေမြေတစ်ခုနဲ့တစ်ခုမတူကြဘူးလို့လည်းလုံသမားရေးဆောင်ရွက်နေသူတွေကပြောကြပါရဲ့ရှင
်မအေးမရဲ့သတင်းပေးဖို့ချက်ဖြစ်ပါတယ်ခင်ဗျာမကြခင်မှာရင်းမြစ်နိုင်ငံကတိုက်ခိုက်မှုတွေနဲ့အရက်သားတွေပေါ်ဘယ်လိုအန္တရာယ်ကြောက်ရောက်နေသလဲဆိုတာတွေကိုတင်ပြဖို့ရှိပါတယ်။အခုတခါတော့ဒီအမေရိကန်ပြည်ထောင်စုကအကြောင်းကိုလည်းပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ကာကွယ်ဆေး3လုံးထိုးထားသူတွေပါကိုဗစ်ကူးစက်မှုမြင့်မားနေပြီးအဲ့ဒီထဲမှာရှေ့တန်းကနေဆေးကုသပေးနေတဲ့မြန်မာဆရာဝန်တချို့လည်းကူးစက်ခံရပါတယ်။ကာကွယ်ဆေးထိုးပြီးသူတွေခံစားရတဲ့ဝေဒနာလက္ခဏာကဘယ်လိုရှိသလဲ။ကာကွယ်ဆေးအပြည့်ထိုးထားသူတွေ Omicron ပိုးဘာကြောင့်ကူးစက်နေရသလဲ။ စာရာတွေကိုနယူးယောက်မြို့ကဒီကူးစက်ယောဂအထူးကူဆရာဝန်ကြီးဒေါက်တာဇေယျတက်နဲ့မေးမြန်းပြီးတော့မန်အင်ဂျင်နိုင်ကတရင်ပေးပို့ပါရယ်ခင်ဗျာ
American နိုင်ငံမှာဒီဇင်ဘာဒုတိယပတ်ကစပြီး Omicron ပိုးကူးစက်မှုနှုန်းတချိန်တိုးမြင့်တက်ခဲ့ရမှာ January လတတိယပတ်မှာတော့ပြည်내အလိုက်အတက်ကျရှိလာနေပါတယ်နယူးယောက်မှာတော့လက်ရှိကူးစက်မှုနှုန်းအနည်းငယ်ကျဆင်းလာတယ်လို့နယူးယောက်ကကူးစက်ရောဂါအထူးကဒေါက်တာဇီယာတက်က VOE ကိုပြောပါရယ်အမေရိကန်မှာကိုဗစ်ကာကွယ်ဆေးထိုးပြီးသူပေါင်း80ရာခိုင်နှုန်းလောက်ရှိလာချိန်မှာကိုဗစ် -19 မျိုးကွဲသစ် Omicron ပိုးကူးစက်မှုနှုန်းအရင်အကြိမ်တွေထက်အဆမတန်မြင့်မားနေတာပါရှေ့တန်းကကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေလည်းဒီကြိမ်အကြိမ်အစုလိုက်ပြုံလိုက်ကူးစက်ခံရတယ်လို့မြန်မာဆရာဝန်တချို့လည်းပါဝင်ကြောင်းဒေါက်တာဇီယာတက်ကဆိုပါရယ်ကိုဗစ်ကာကွယ်ဆေးအပြည့်သုံးလုံးထိုးထားသူတွေတောင်အိုမီကရွန်ပိုးကူးစက်ခံရတာဘာကြောင့်မလဲဒေါက်တာဇီယာတက်က Skype ကနေအခုလို့ရှင်းပြပါဗျာ
သူတို့ကဘာခေါ်တာလဲဆိုတော့မှ immune escape လို့ကျွန်တော်တို့သုံးတာပေါ့နော်အဲ့ဒါကြောင့်မို့ခုတနေ့တော့ကျွန်တော်တို့ meeting တစ်ခုမှာသူတို့ပြောကြတာပေါ့နော်ဒါကတော့ဒီပညာရှင်တွေကခံမှန်းတာပေါ့လေ immune escape ဆိုတာကလည်းတော့ဘာလဲဆိုတော့မှဒီ virus ကအမှဆေးထိုးထားတယ်ကျွန်တော်တို့လည်းဆေးထိုးထားတယ် okay တကယ်တော့ရောဂါမဖြစ်ရဘူးပေါ့ဒီလိုမဖြစ်ရတဲ့ဟာဒီက escape လုပ်ချသွားတာဟိုဟိုဟာပေါ့ကျွန်တော်ဟိုဝင်းနေရလို့လွတ်ချသွားတာပေါ့နော်ဟိုဟိုလွတ်တဲ့အပေါက်ထားပါတော့မှာဟိုဒီဟိုဟိုဘယ်လိုပမာလို့ခေါ်တော့ဟိုအပေါက်တစ်ခုကိုရှာပြီးတော့အပြင်ထွက်သွားနိုင်တဲ့အခြေအနေတစ်ခုရသွားတယ် right ဒါပေမဲ့ဒီကောင်ကကောင်းတဲ့တစ်ချက်ကဒီ tropism လို့ခေါ်တဲ့ကြိုက်တဲ့နေရာပေါ့နော်အရင်ဒီ virus ကအရန် lung ဆိုကြိုက်တယ်ဟိုအဆုတ်ကိုအရန်ကြိုက်ပြီးအဆုတ်ကလူတွေဒုက္ခသွားပေးတယ်ဆိုတော့ဒီကောင်ကဒီတစ်ခေါက်ကြတော့ lung tropism ကိုတလောင်းမရှိဘူးဆိုတာသဘောကကျွန်တော်တို့ vaccine တွေထိုးထားတဲ့အတွက်ကြောင့်ဒီအဆုတ်ကိုတော့ဒုက္ခမပေးပါဘူးဒီမှာသုံးလုံးထိုးထားတဲ့လူတွေကမှတွေ့ပါတယ်ဟိုဘလို့ခေါ်ကမလို့စကားနဲ့ပြောရလို့ရှင် ACC ပဲဒီတည်းမှာ3ရက်လောက်လည်းပဲနားတယ်2ရက်လောက်လည်းပဲနားမယ်ဟိုကိုရီလက်တွေကြိုက်နေနှုံးနေပြီးတော့ကျွန်တော်ရဲ့တပည့်တွေတောင်ဖြစ်တာပဲနှုံးနေပြီးတော့ဖြစ်သွားတယ်4ရက်5ရက်လောက်တော့ကျွန်တော်ပုံမှန်တိုင်းပဲပြန်ဖြစ်သွားတယ်သူကအကောင်းပြန်ဖြစ်သွားတယ်ဆိုတော့ तू ကဒီအပေါက်ကနေတော့ဒီကောင်ကထွက်သွားတဲ့အတွက်ကြောင့်ယောဂါကတော့ရလာနိုင်တယ်။ Okay ဒါပေမဲ့ဒီအဆုတ်ကိုသွားပြီးတော့ကျွန်တော်တို့အဆုတ်ကိုတော့ protection လုပ်ပေးထားတဲ့အတွက်ကြောင့်အဆုတ်မှာသွားပြီးတော့ဒီ virus ကသွားပြီး attach မလုပ်ဘူး။ဒါပေမဲ့လည်းတခြားနေရာတွေမှာ still attach တော့သွားလုပ်သေးတယ်။ဒါကြောင့်မို့အမှတွေ့ရပဲဒီတစ်ခါလေပင်နာတဲ့လူတွေလေပင်ရမ်းနာတယ်ဝင်သွားတဲ့လူကအရင်ဝင်သွားတယ်ပြီးသွားလို့ရှိရင်ခုနကလိုနှုံးတာပေါ့နော်။နှုံးတဲ့လူတွေကအရင်နှုံးတယ်အခုဆိုကျွန်တော်စီမှာတုံးတုံးထိုးတဲ့လူရှိတယ်ကျွန်တော်ရဲ့အလုပ်ထဲမှာလူတွေပဲ recovery ကောင်းကောင်းမရသေးဘူး recovery ကောင်းမရသေးဆိုတော့တစ်ပတ်ကျော်ပြီနှစ်ပတ်ကျော်ပြီသုံးပတ်ကျော်ပြီခုနလူမျိုးဖျားနေတာပေါ့ကွနော်ဟိုဘယ်လိုခေါ်မလဲသူတို့မှာဟိုကိုယ်ထဲမှာလေ energy မရှိဘူးမစားခြင်းမတောက်ခြင်းဥမာကျွန်တော်တပည့်ဆိုရင်နှစ်ပတ်ရှိပြီတစ်ပတ်ကျော်ပြီပေါ့နော်တပည့်ကငယ်ပါတယ်ဆိုလို့ရှိရင်ဒီနေ့ဒီချိန်ဒီချောင်းဆိုးနေတော့တခုခုကိုဆိုးနေတာပဲလေ
တကယ်တော့ omicron လို့ရေပုံရပြောနေကြပြီမဲ့သူ့အရင်ပိုးဖြစ်တဲ့ delta လည်းဖြစ်နိုင်တယ်လို့ဒေါက်တာဇေယျတက်ကဆိုပါတယ်
ဒီ CDC ကလည်းအောင်ပြောတာပဲ80ရာခိုင်နှုန်းအိုမီကရွန်ပိုးသေးပါဘူးနော်50နဲ့60အများဆုံးဖြစ်လာမှာဒီလောက်ပဲရှိပါသေးတယ်ဒေါက်တာကလည်းရှိနေသေးတယ်ပေါ့ဒီဆိုတော့ပြောကျင်တဲ့သဘောကတော့ဒီ virus ကဟိုပေါ့ပေါ့သေးသေး virus ဆိုတော့မဟုတ်ဘူးသူကသူ immune escape ဆိုတဲ့ဟာကိုသူကလုံနိုင်တယ်ဘာကြောင့်လဲဆိုတော့သူက mutation က50အထက်မှာ mutation ဖြစ်သွားတဲ့အတွက်ကြောင့်အသားလေးကနေဟိုကိုခန္ဓာထဲမှာရှိတဲ့ cell တွေကိုတော့လာပြီး attack လုပ်လိုက်တယ်။အဲဒါကြောင့်မို့ယောဂါတော့ရမှာပဲ
။ဒါကြောင့်ကာကွယ်ဆေးသုံးလုံးထိုးလို့ယောဂါမရဘူးဆိုတာမျိုးမရှိပေမဲ့အသက်ဆုံးရှုံးမှုမရှိသလောက်ဖြစ်လာတဲ့အတွက်ကာကွယ်ဆေးနှလုံးအစားသုံးလုံးထိထိုးကြဖို့ American CDC ကညွှန်ကြားချက်တွေထုတ်ပြန်ထားတဲ့အကြောင်းဒေါက်တာဇီယာတက်ကရှင်းပြပါဗျ
။နှလုံးထိုးထားတဲ့လူက serious illness ဆိုဖြစ်နိုင်တယ်မဟုတ်လား။နှလုံးထိုးထားပြီး booster မရ။ဒါကြောင့်မို့ booster ဒီဒါကြောင့်မလို့အမတွေ့လိုက်တာပဲဒီနိုင်ငံမှာချက်ချင်းကိုချောက်လိုက်တာပဲအရင်တော့6လလို့ပြောတယ်9လလို့ပြောတယ်အခုချက်ချင်းကိုတခါလဲ9လဆိုပြီးတော့နောက်ဆုံး5 month ဆိုတဲ့ဟာသူတို့ချပြလိုက်တယ်ဆိုတာနောက်ပြီးတော့ကလေးတွေမှာအစ9နှစ်ကအထက်ပေါ့နော်အကုန်လုံးသူတို့မှလည်းဘူးဆက်ထိုးလို့ရပါတယ်ဆိုပြီးတော့ဘာကြောင့်လဲဆိုတော့ 3 doses enough ဆိုတဲ့ဟာသူတို့ကသိသွားတယ်ဒါကသိကြတယ်3 dose ဆိုးထားတဲ့လူတွေမှာဒီ lung ဆိုသွားပြီးအတိတ်လုံးလို့မရအောင်ဆိုတော့သိကြတယ်အဲ့အတွက်ကြောင့်ဟိုဟိုပမာလို့ပြောရလို့ရှင်တော့အသက်အန္တရာယ်ဆိုးရင်ရတဲ့အနေအထားတခုတော့မဟုတ်ဘူးပါမယ်။ဒါပေမဲ့လေသုံးလုံးထိုးထားလို့ယောဂါမဖြစ်ဘူးဆိုတော့မဟုတ်ဘူ
း။ Omicron ပိုးကူးစက်မှုနှုန်းအကြီးအကျယ်ရင်ဆိုင်နေရတဲ့ American ပြည်ထောင်စုမှာယောဂါထိန်းချုပ်နိုင်ရေးအရေးသွေးမြင့် N95 အမျိုးအစားနှကောင်းစီပေါင်းတန်း400ကိုအမေရိကန်နိုင်ငံတဝမ်းမှာရှိတဲ့ထောင်ထဲချီတဲ့စီဆိုင်တွေဒေတာအလိုက်ကျန်းမာရေးဌာနတွေကိုပို့ဆောင်ပေးသွားမှာဖြစ်ပြီးအရွယ်ရောက်ပြီးသူတဦးကိုနှကောင်းစီ3မျိုးရရှိနိုင်ကြောင်းပြီးခဲ့တဲ့သတင်းပတ်အင်ဖြူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မင်းညနေတင်ပြချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီထိတ်တန်းရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းပြောပြချင်ပါတယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ယေမန်နိုင်ငံမှာအရသားတွေနဲ့အရသားဆိုင်ရာပြစ်မှတ်တွေကိုအကြောင်းမဲ့တိုက်ခိုက်နေတာတွေကနိုင်ငံကတတ်မှတ်ချက်တွေအရစစ်ရာဇဝတ်မှုမြောက်စေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကစစ်ပွဲမှာပါဝင်နေသူအလုံးကိုသတိပေးလိုက်ပါတယ်။ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့လာတဲ့သတင်းလွှာကိုပြောပြချင်ပါတယ်ဗျာ။ယေမန်နိုင်ငံမှာဒီလာတဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေတိုးလာနေတာပါ။အီရန်ကထောက်ခံမှုပေးထားတဲ့ဟူသီတပုန်တွေကဒုံးကျည်တွေဘုံးတင်ဆောင်ထားတဲ့ drone ယာဉ်တွေနဲ့ UAE Arab Sawa များပြည်တော်စုကိုတိုက်ခိုက်ခဲ့ခြင်းကစပြီးတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။ဒီတိုက်ပွဲအတွင်းလူ3ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အစိုးရထောက်ခံမှုပေးထားတဲ့ Saudi ဦးဆောင်တဲ့ညွန်ပေါင်းတပ်ကယေမန်မြို့တော်ဆနာအားကိုပြန်လည်တိုက်ခိုက်ခဲ့ပြီးမိသားစုတစ်ခုထဲမှာတင်အနည်းဆုံး5ဦးသေဆုံးခဲ့ပါတယ်။အစုံမတတ်နိုင်သေးတဲ့ခုနှစ်နှစ်ကြာစစ်ပွဲအတွင်းဒီလိုရန်တမ်းပစ်ခတ်မှုတွေကြောင့်နောက်ထပ်ယင်းမင်းအရသားတည်ဆုံမှုတိုးလာမှာကိုကုလသမဂ္ဂလူ့အခွင့်အရေးရုံးကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတည်းနှစ်ဖက်တပ်တွေရဲ့ဒါဇင်နဲ့ချီတဲ့လေကြောင်းတိုက်ခတ်မှုအမြောက်နဲ့ပါပစ်ခတ်မှုတွေကိုကြည့်ရင်အရသားတွေဘေးကင်းလုံခြုံရေးကိုထက်မတွက်ဘူးဆိုတာသိသာလှတယ်လို့ကုလလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရအမျိုးသမီး Ravina Shamdasni ကပြောပါတယ်။
The fighting has damaged civilian objects and critical infrastructure, including telecommunications towers and water reservoirs, as well as hospitals in Sanaa.
ဒီတိုက်ခိုက်မှုတွေကရပ်သားပိုင်ဆိုင်မှုတွေကိုပျက်စီးဆုံးရှုံးစေသလိုမရှိမဖြစ်အရေးပါတဲ့ဆက်သွယ်ရေးတာဝါလိုရေတူလောင်ကန်လိုဆာနာနဲ့ထားအစ်မြို့တွေကဆေးရုံလိုနေရာမျိုးတွေကိုပါပျက်စီးစေခဲ့ပါတယ်။ရှေ့တန်းတပ်ဖွဲ့တွေအလင်းအမြန်ရွှေ့ပြောင်းသွားချိန်မှာကြံခဲ့တဲ့မြင်းမြုပ်မိုင်းတွေကြောင့်အရသားတွေအတွက်အန်ဒီရရှိနေတာပါ
။ဟူသီတပုန်တွေနဲ့ဆော်ဒီညွန်ပေါင်းတပ်ဖွဲ့တွေကြားစစ်ပွဲတွေဖြစ်လာခြင်းကစပြီးပျက်စီးရေးကိုသာဦးတည်စေတဲ့အပြန်လန်တိုက်ခိုက်မှုတွေကိုရပ်တင့်ပြီးလို့ရှမ်ဒက်စနီကနှစ်ဖက်စလုံးကိုအလေးနဲ့မြစ်တာရက်ခံလိုက်ပါတယ်။လက်တလောတိုက်ပွဲအတွင်းအရသား12ဦးသေဆုံးပြီး12ဦးဒဏ်ရာရသွားသလိုအရသားနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေအကြီးကျယ်ပျက်စီးခဲ့ရပါတယ်။လူအခွင့်အရေးအဖွဲ့တွေကောက်ခံထားတဲ့အစည်းအဝေးတွေအရဇန်နဝါရီလတည်းဆော်ရီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုပေါင်း900ဝန်းကျင်ရှိပါတယ်။ဆော်ရီအာရီဗီယာနိုင်ငံဘက်ချိန်ဆပြီးဒရုန်းယာဉ်နဲ့အနည်းဆုံး10ကြိမ်ဒီလာတဲ့တိုက်ခိုက်ခဲ့တယ်လို့ဟူသီတပုန်တွေကပြောပါတယ်။ပြီးခဲ့တဲ့လကဆိုရင်အကြိမ်30ကျော်ရှိတာပါ။ဒီတပုန်တွေဟာဈေးချိုတဲ့ဒရုန်းယာဉ်တွေနဲ့ဖောက်ခွေရေးပစ္စည်းတွေတင်ပြီးပြစ်မှတ်ကိုလိုက်တိုက်ခိုက်နေပါတယ်။အခုလိုအပြန်အလှန်တိုက်ခိုက်မှုအတွင်းအရသားတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုကိုမထိခိုက်စေဖို့ဘေးကင်းလုံခြုံစေဖို့သတိနဲ့ဆောင်ရွက်ကြဖို့ကုလလူအခွင့်အရေးရုံးကတောင်းဆိုနေတာပါမြစ်တာရက်ခတ်နေတဲ့ဆိုပေမဲ့နိုင်ငံတကာဥပဒေတွေအရဒါဟာမဖြစ်မနေလိုက်နာရမယ့်အချက်ဖြစ်တယ်လို့ရှမ်ဒက်စနီကပြောပါတယ
် In particular parties to the conflict must take all feasible measures to verify that the targets are indeed military
ဒီပဋိပက္ခနဲ့သက်ဆိုင်နေတဲ့အဖွဲ့အစည်းအလုံးတွဲဆောင်ဆွေးနွေးဖို့လိုပါတယ်စီးရဲဆန်ရပြစ်မှတ်တွေကိုသာရွေးချယ်တိုက်ခိုက်မယ်ဆိုတော့အပြန်အလှန်သဘောတူညီမှုမျိုးထားရှိဖို့လိုပါတယ်စီးရဲနဲ့မဆိုင်တဲ့နေရာမျိုးကိုလက်ဆောင်ရပါလိမ့်မယ်တိုက်ခိုက်မှုတွေမှာလည်းအင်အားအလွန်အကျွံမတုံ့မီဖို့လိုပါတယ်နိုင်ငံတကာရဲ့သတ်မှတ်ချက်စည်းမျဉ်းတွေကိုမလိုက်နာဘဲပြက်ကွက်မယ်ဆိုရင်ဒါဟာစစ်ရာဇဝတ်မှုမြောက်ပါတယ
်2015မတ်လကစခဲ့တဲ့ယင်းမင်းပြည်တွင်းစစ်အတွင်းလူအသက်ပေါင်း 38,000 လောက်သေဆုံးခဲ့ရပြီးသူတို့တဲက60ရာခိုင်နှုန်းဟာစစ်လက်နဲ့ထိမှန်တည်ဆုံးရတာမျိုးမဟုတ်ပဲစစ်ပေးတံရဲ့နောက်ဆက်တွဲတောက်ရည်ပြက်လက်မှုကူးစက်ယောဂါနဲ့ငတ်မုံမှုတွေကြောင့်တည်ဆုံးရတာမျိုးဖြစ်ပါတယ်ယင်းမင်းဟာကမ္ဘာအဆိုးအဝါဆုံးစာနာမှုအကြက်တဲကိုဆက်ရင်ဆိုင်နေရပြီးလူဦးရေတန်30ကျော်မှတန်20ကျော်ကအရေးပေါ်အကူအညီလိုအပ်နေပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့တင်းလာနေမယ့်ခင်အစီအစဉ်တွေကိုသောရရှင်တွေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာမကြခင်မှာကဘာမြန်မာမီဒီယာမြင်ကွင်းသောရရှင်ပေးစာကန္တသတင်းတွေကသုတတခါထူးခြားစမ်းပြသတင်းများအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32လိုင်းဒိုမီတာ49လိုင်းလက်မီတာ190ကနေဆက်ပြီးနားဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့သတင်းတွေကဒီကမ္ဘာမြန်မာသတင်းတွေကမီဒီယာအကြောင်းအပြင်ကိုတခါမြန်မာပြည်ကပေးစာများအစီအစဉ်နောက်ပိုင်းမှာလည်းတူတာဒီထူးခြားဆန်းများသတင်းတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အဲ့ဒီတွေကမှဒီကမ္ဘာမြန်မာသတင်းမီဒီယာအစီအစဉ်ကိုအရင်တင်ဆက်မှာပါအင်တာနက်သုံးစွဲမှုကိုထိန်းချုပ်ကန့်သတ်ဖျက်တောက်မှုတွေဖြစ်ပေါ်လာတာကြောင့်ဒီစီးပွားရေးအပေါ်မှာပါရိုက်ခတ်မှုရှိလာတဲ့အကြောင်းကိုဒီတစ်ပတ်တင်ပြထားပါတယ်ကိုပြည်သွေးနိုင်တဲ့သူမန်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအင်တာနက်သုံးစွဲမှုကိုထိန်းချုပ်ကန့်သတ်ဖျက်တောက်မှုတွေကြောင့်စီးပွားရေးအပေါ်ကျိုးသက်ရောက်မှုအကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါကဘာပေါ်ရှိနိုင်ငံ27နိုင်ငံရဲ့အစိုးရတွေကအင်တာနက်ထိန်းချုပ်ဖျက်တောက်မှုတွေပြုလုပ်တာကြောင့်2022ခုနှစ်အတွင်းမှာကဘာစီးပွားရေးအပေါ်ကျိုးသက်ရောက်မှုဟာအမေရိကန်ဒေါ်လာ 5.5 ဘီလီယံထိခိုက်မှုရှိတယ်ဒါဟာကိုဗစ်ကပ်ရောဂါရဲ့အကျိုးသက်ရောက်မှုကြောင့်ကမ္ဘာစီးပွားရေးထိခိုက်နေချိန်မှာနောက်ထပ်အကျိုးသက်ရောက်မှုတစ်ခုဖြစ်တယ်လို့2022ခုနှစ်ဇန်နဝါရီလအတွင်းကထုတ်ပြန်တဲ့ Bloomberg အဖွဲ့ကြီးရဲ့နှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်အံ့ဩစရာကောင်းတာကတော့မြန်မာစစ်ကောင်စီရဲ့အင်တာနက်ဖျက်တောက်ထိန်းချုပ်မှုတွေကြောင့်စီးပွားရေးပေါ်အကျိုးသက်ရောက်မှုနဲ့ထိခိုက်နစ်နာမှုတွေပဲဖြစ်ပါတယ်2022ခုနှစ်အတွင်းမှာမြန်မာစီးပွားရေးထိခိုက်နစ်နာမှုဟာအမေရိကန်ဒေါ်လာ 2.8 ဘီလီယံအထိရှိခဲ့ပြီးကမ္ဘာပေါ်မှာပထမနဲ့ပိုဆွဲခဲ့ပါတယ်နိုင်ဂျီးရီးယားက 1.45 ဘီလီယံနဲ့ဒုတိယအိန္ဒိယက983သန်းနဲ့တတိယလိုက်ခဲ့တယ်လို့ Bloomberg အစီရင်ခံစာမှာဖော်ပြထားပါတယ
်အင်တာနက်သုံးစွဲမှုကိုဆိုရတွေကထိန်းချုပ်ဟန်တာရာဟာ2022ခုနှစ်အတွင်းမှာနိုင်ပေါင်း3000ကျော်ရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်အဲ့ဒီလိုထိန်းချုပ်ဟန်တာရမှာအင်တာနက်လုံးဝပြတ်တောက်မှုကနိုင်ပေါင်း 16,000 ကျော်အင်တာနက်ထိန်းချုပ်မှုကြောင့်မြန်နှုန်းလျှော့ချမှုကနိုင်ပေါင်း840နဲ့ဆိုရှယ်မီဒီယာတွေဖြစ်တဲ့ Twitter, Facebook, WhatsApp, Instagram နဲ့ YouTube တို့ကိုပိတ်ဆို့ဟန်တာမှုကနိုင်ပေါင်း 13,000 နီးပါးရှိတယ်လို့ဆိုပါတယ်အဲ့ဒီလိုအင်တာနက်ထိန်းချုပ်ဟန်တာဖြတ်တောက်ပိတ်ဆို့မှုတွေကြောင့်လူခွင့်ရေးတွေကိုထိခိုက်စေခဲ့တဲ့အထူးသဖြင့်လွတ်လပ်စွာစုဝေးခွင့်ကို69ရာခိုင်နှုန်းနိုင်ငံရေးအရာဖိနှိပ်မှုတွေကြောင့်ရွေးကောက်ပွဲတွေကိုထိခိုက်စေတာက29ရာခိုင်နှုန်းနဲ့မီဒီယာတွေရဲ့လွတ်လပ်စွာရေးသားဖော်ပြခွင့်ကို29ရာခိုင်နှုန်းထိခိုက်စေခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ
်။ဒါ့အပြင်အင်တာနက်သုံးစွဲတာကိုထိန်းချုပ်ဟန်တာဖြတ်တောက်ရမှာကုန်ကြမ်းစည်းအများဆုံးနဲ့စီးပွားရေးပေါ်ကျိုးသက်ရောက်မှုအရှိဆုံးဖြစ်စေတာကတော့ဆေးရနာသိမ်းမှုတွေကြောင့်ဖြစ်ပြီးအမေရိကန်ဒေါ်လာ 2.8 ဘီလီယံရှိတယ်လို့သိရပါတယ်။တရင်းချက်လက်ထိန်းချုပ်မှုရဲ့ကျိုးသက်ရောက်မှုက 1.2 ဘီလီယံနဲ့ဒုတိယရွေးကောက်ပွဲတွေမှာနိုင်ငံရေးအရာဝင်ရောက်နှောက်ယှက်မှုတွေကြောင့်အကျိုးသက်ရောက်မှုက 365.9 သန်းနဲ့တတိယအများဆုံးဖြစ်ကြောင်းသိရပါတယ်။
ပြည်သူကိုဖိနှိပ်တဲ့အစိုးရတွေအာဏာရှင်နိုင်ငံတွေနဲ့စစ်တပ်ကအာဏာသိမ်းတဲ့နိုင်ငံတွေမှာအင်တာနက်သုံးစွဲမှုကိုထိန်းချုပ်ကန့်သတ်ဖျက်တောက်ပိတ်ပင်တာတွေပိုလုပ်လေရှိပြီးအထူးသဖြင့်ဆိုရှယ်မီဒီယာကိုပိတ်မတ်ထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မက်ရှာတွင်ကစတင်ကသတင်းမီဒီယာတွေကိုပိတ်ပင်တာအင်တာနက်ဆက်သွယ်ရေးစနစ်တွေကိုထိန်းချုပ်တာအမြန်နှုံးလျှော့ချတာဖျက်တောက်တာတွေကိုစစ်ကောင်စီကပြုလုပ်ခဲ့ပါတယ်။အခုနောက်ဆုံးထိတ်ချုပ်ကန့်သတ်မှုကတော့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေပေါ်မှာအခွန်တိုးကောက်လာတာပဲဖြစ်ပါတယ်။စစ်ကောင်စီရဲ့2022ဇန်နဝါရီလ6ရက်နေ့ကထုတ်ပြန်တဲ့အခွန်ကောက်ဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်တယ်လီဖုန်းစင်ကတ်တစ်ခုဟာ အရင်က1500ကျပ်နဲ့ဝယ်လို့ရနိုင်ပေမယ့်အခုအခါမှာတော့အနည်းဆုံးကျပ်2500ပေးဝယ်ရတော့မှာပါစစ်ကောင်စီကတော့နိုင်ငံရေးရွယ်ချက်နဲ့အထူးသဖြင့်ဆိုရှယ်မီဒီယာသုံးစွဲမှုကိုထိန်းချုပ်ကန့်သတ်ဖို့ရည်ရွယ်ပြီးအခွန်တွေကိုတိုးမြှင့်ပုံရပါတယ်ဒီလိုအခွန်တိုးကောက်တာနဲ့ပတ်သက်လို့စာရေးဆရာလည်းဖြစ်ဘလော့ဂါတဦးလည်းဖြစ်တဲ့ဆရာနေဖုံးလက်ကသူ့အမြင်ကိုအခုလိုပြောပါတယ်
ဟုတ်တော့တော့လေငွေကြေးရပါတော့သူတို့ကြက်တာပေါ့နော်ကျွန်တော်မြင်တော့ဒီထက်ပိုတဲ့ဥပဒေရတင်းကျပ်မှုတွေလည်းထပ်လောက်လာအောင်မယ်လို့ထင်တယ်ဒီစစ်ကောင်စီကဒီစိုက်ဘာလုံခြုံရေးဥပဒေဆိုပြီးတော့ရေးဆွဲပြီးတော့ပြင်ဆင်နေရလဲတွေ့ရတယ်ပေါ့အဲ့ထဲမှာဆိုရင်တော်တော်စိုးစိုးဝါပြစ်မှုပြစ်ဒဏ်တွေပါလာပြီးတော့ပြည်သူလူထုကိုဒီအနည်းပညာနဲ့ဘာမှလုပ်လို့မရအောင်ပေါ့နော်အဲတင်းကျပ်တဲ့ကိစ္စမျိုးတွေလည်းရှိလာအောင်မယ်လို့ယူဆပါတယ်ဒီလိုလောက်တာကလေဒီပညာကိုသုံးပြီးတော့ဒီပြည်သူတွေအားလုံးဒီတက်ညီတက်ညီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ဒီ digital strike ပေါ့နော်အဲဒီကောင်ကဒီစစ်ကောင်စီကိုတော်တော်လေးအရှိုက်ထိစေတယ်လို့မြင်တယ်ကဘာလို့လဲဒါဒီပညာကြောင့်ဒါသတင်းချက်လက်တွေကိုဖုံးအုပ်လို့မရတာအပြင်အခုနောက်ပိုင်းမှာဆိုဒီ click to donate တို့ဘာလို့ပေါ့နော်အဲဒီကနေတစင်ဒီပြည်သူတွေကဒီ click တွေနှိပ်ပြီးတော့တော်လှန်ရေးကိုထောက်ကူပြုတဲ့ကိစ္စတွေလုပ်နေကြရတယ်ပဲဒီစစ်ကောင်စီတော်တော်အထိနာတဲ့ဒါထိုးနှက်ချက်တွေလို့ယူဆပါရဲဟိုဘလောက်ပဲဒီတင်းကျပ်တင်းကျပ်ဘလောက်ပဲခက်ခဲရှိပေါ့နော်ပြည်သူတွေကတော့နီးလက်ရှာပြီးတော့ဖောက်ထွက်လာကြအောင်မယ်လို့ယုံကြည်ပါရဲဒီဦးလက်ရှိဆင်နွှဲနေတဲ့ရေးတော်ဘုံပြည်သူရေးတော်ဘုံအောင်မြင်မှဖြစ်ပါလိမ့်မယ်အဲ့လိုမှမဟုတ်ဆိုရင်တော့တကယ်ကိုကြောက်စရာကောင်းတဲ့အမောင်းခက်တဲ့ကိုကျွန်တော်တို့ရောက်သွားနိုင်ပါတယ
်ဒီနေ့ခေတ်ဟာ ID ခေတ်တရင်နဲ့နီးပညာခေတ်ဖြစ်တဲ့အတွက်အင်တာနက်ဟာလူတိုင်းအတွက်မရှိမဖြစ်ပါအင်တာနက်ဟာကဘာပေါ်ရှိလူသားတွေနေစဉ်အသုံးပြုနေရတဲ့အသက်တမျှအရေးပါတဲ့အရာဆိုတာအားလုံးသိဖြစ်ပါတယ်။ဒါအပြင်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေအားလုံးဟာလည်းအင်တာနက်ဝန်ဆောင်မှုနဲ့ဆက်နွယ်နေကြတာပါ။ဒီကနေ့ကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေမှာတယ်လီဖုန်းဆက်သွယ်ရေးအပါအဝင်အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုကုန်ကြစရိတ်တက်တာတဲ့တက်တာအောင်ကြိုးပမ်းနေကြချိန်မှာကျွန်တော်တို့မြန်မာနိုင်ငံမှာတော့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအပေါ်မှာအခွန်တိုးကောက်ပါတယ်။ဒါအပြင်အင်တာနက်သုံးဆွဲတာကိုထိန်းချုပ်တာကန့်သတ်တာဖြတ်တောက်တာတွေလည်းပြုလုပ်နေဆဲဖြစ်ပါတယ်ဒီလိုအချိန်မှာလျှက်စစ်မီပုံမှန်မရတဲ့ပြဿနာနဲ့ပါထပ်မံရင်ဆိုင်နေရပြန်တာကြောင့်2022ခုနှစ်အတွင်းမှာမြမစီးပွားရေးအပေါ်ဘယ်လောက်အထိအကျိုးသက်ရောက်ပြီးဘယ်လောက်အထိထိခိုက်မယ်ဆိုတာမပြောနိုင်သေးပါဘူးဒါပေမဲ့သေချာတာကတော့2022ခုနှစ်အတွင်းမှာထိခိုက်နစ်နာခဲ့တဲ့အမေရိကန်ဒေါ်လာ 1.8 ဘီလီယံတက်တော့နေသွားเสียအကြောင်းမရှိပဲပို့လို့သာတိုးလာเสียရှိကြောင်းပါခင်ဗျာ
ပြည်သွင်းနိုင်တင်ဆက်တဲ့ကဘာမြန်မာမီဒီယာအမြင်ကွင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့မအေးတန်တာကျော်အစီအစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်။ဒေးရနေကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။အခုအရင်အဆုံး VOE Facebook စာမျက်နှာကကျွန်တော်တို့အစီအစဉ်ဓာတ်ရိုက်ထုတ်လွှင့်တင်ဆက်မှုအောက်မှာရေးလာတဲ့သောရရှင်တယောက်ရဲ့မှတ်ချက်တူလေးနဲ့စာချင်ပါတယ်နော်။ဇင်မင်းထုံးဆိုတဲ့သောရရှင်ဖြစ်ပါတယ်။မင်္ဂလာပါပြည်သူအတန်ကိုကဘာကတိအောင်တင်ပြပေးလို့ကျေးဇူးတင်ပါတယ် VOE တဲ့ဟုတ်ကဲ့ကျမတို့ကလည်းနားဆင်အားပေးကြည့်ရှုကြရတဲ့တို့ရှင်အားလုံးကိုကျေးဇူးအထူးတင်ရှိပါတယ် Radio Season တင်ဆက်ပေးတဲ့ VOE ဝိုင်းတော်သားတွေအတန်တင်တာမကအခုဆိုရင်အယုတ်ပါမြင်ရလို့အထူးဝမ်းသာမိပါတယ်လို့ရေးလာတဲ့တို့ရှင်ကတော့ဦးကျော်တောင်ဖြစ်ပါတယ်
မင်္ဂလာပါခင်ဗျာ VOE ရေကျွန်တော်ရေးတဲ့စာလေးကိုတော့စာပြန်မရေးပေးရင်လည်းရပါတယ်ခင်ဗျာရောက်မယ်လို့ထင်ပါတယ်စာရောက်တယ်ဆိုတဲ့သင်္ကေတလေးဘီနာကနေမှတ်ချက်လေးနဲ့ VOE တစ်စီလေးကိုတွေ့တော့ကျွန်တော်စာကိုလည်းအရေးတယူနဲ့ဖတ်ပြီးတာကိုသိရလို့ဝမ်းသာလှပါပြီမြန်မာပြည်အတွက်အဆအဆရရမှာ VOE တို့လိုသတင်းဌာနကြီးတွေရဲ့တင်ဆက်မှုတွေဟာမြန်မာလူလူကြီးတရားလုံးအတွက်တော့သိကိုထီရောက်မှုရှိပါတယ်အခုလိုအချိန်မှာစစ်ကောင်စီဘက်ကလူတွေကလည်းအွန်လိုင်းပေါင်းစုံကနေမမှန်သတင်းမျိုးစုံနဲ့ပ ပြည်သူကိုအမျိုးမျိုးလှည့်စားခြင်းထည့်နေတဲ့အချိန်မှာကျွန်တော်တို့ပြည်သူတွေအတွက်သတင်းမှန်တွေကအထူးလိုအပ်နေတာလေကျွန်တော်လဲ VOA ကိုနားထောင်လာတာနှစ်30လောက်တော့အနည်းဆုံးရှိပြီထင်ပါတယ်မအေးတန်နာကျော်တို့ဒေါခင်မျိုးသက်တို့ရဲ့အသံတွေဆိုကြားလာပါပြီမအေးတန်နာကျော်ဆိုဟိုးငငယ်လေးကလေးကနားထောင်လာတာပါဒေါခင်မျိုးသက်ဆိုရင်ဝါဝါကြီးထင်နေတာအခုတော့လူကိုကိုယ်တိုင်မြင်မှုရတော့ဘွမ်းတာတာပေါ့ဗျာကိုဇော်ဝင်းလိုင်းတို့ကိုဇော်မူကျော်ကိုအောင်လွင်ဦးတို့တော်တော်တော်အသက်တွေရလာကြပြီခုခေတ်မှာတော့ဓာတ်ရိုက်မြင်တွေ့ခွင့်ရနေတော့ပြောလို့ရတာပေါ့ဟိုခေတ်ကတော့ VOA ကလူတွေကိုရုံနဲ့အပြင်မှာမြင်မှုခြင်းခဲ့တာအခုတော့သတင်းတင်ဆက်တာကြည့်ရတာကဗီဒီယိုဇာလံကြီးတစ်ခုကိုကြည့်နေရသလိုပါပဲကျွန်တော်ကစင်ရချွတ်တဲ့မိသားစုဆိုတော့ခမားတို့လူအရန်ဖြစ်ချင်တယ်အားကြလိုက်တာအမေရိကလူနိုင်ငံကြီးကိုနေကျင်လိုက်တာတကယ်လက်တွေ့ကြတော့ကျွန်တော်ကအမြဲတမ်းကိုစစ်တွေဖြစ်တိုက်ပွဲတွေဖြစ်ပြီးကရုချင်းတွေထဲမှာအမြဲတမ်းပုံပြီးအိတ်နေရတဲ့ကုတ်ခိုင်မျိုးလေးကပါအခုဆိုအလုံးမရှိတာလဲ၃နှစ်လောက်ရှိတော့မယ်စောင်းဝင်နေအရန်ကိုကြက်တဲပါတယ်ဗျာစစ်ဘေးဆောင်စခန်းတွေလည်းအများကြီးရှိတယ်ကျွန်တော်တို့ကစစ်ဘေးဆောင်စခန်းကလူတွေထက်ကိုပိုပြီးခက်ခဲနေပါတယ်ဗျာသူတို့ကတော့အကူအညီတရားဝင်ရထားတော့ထမင်းတော့ပုံမှန်စားနေရသေးတယ်။ရရွာလူလူကအလုံးမရှိတော့စစ်ပဲကြောက်နေရတော့အဆဆခက်ပြီပေါ့ဗျာ
။ဟုတ်ကဲ့ပါကျမတို့အခုဆိုရင်ရေဒီယိုအစီအစဉ်တင်ဆက်မှုကိုရုံမြင့်တန်ကြားကနေပြီးတော့ဖမ်းယူကြည့်ရှုလို့ရအောင်နောက်ပြီးတော့ Facebook YouTube တို့ကနေပြီးတော့ဓာတ်ရိုက်ဗီဒီယိုနဲ့ကြည့်ရှုလို့ရအောင်အစီအစဉ်တင်ဆက်ပေးနေပါတယ်နော်။ဒါကြောင့်မို့ဒီတော့ရှင်ကျေးဇူးတင်တယ်လို့ရေးလာတာပါ။ကျမတို့ကိုငငယ်ကလေးတွေကနားထောင်လာတဲ့ဦးကျော်တောင်းနောက်ထောင်တကား230တောင်ရှိပြီဆိုတော့ကျမတို့တွေနောက်ပြီးတော့ဥကြောတောင်ပြောတဲ့ကိုဇော်ဝင်းလိုင်းတို့ကိုအောင်လင်တို့အားလုံးရေဒီယိုလွှင့်တဲ့နဲ့အတူတူအသက်တွေပါလိုက်ကြီးလာကြတာဖြစ်ပါတယ်နော်ဥကြောတောင်စင်စင်ရဲရဲဘဝအခြေအနေတွေကိုဝင်မြလာလို့လဲအထူးစိတ်မကောင်းဖြစ်ရပါတယ်သရရှင်တွေအားလုံးဘေးအန္တရာယ်မကြုံရပဲနဲ့အဆင်ပြေကြပါစေလို့လဲအဆင်မြဲဆုတောင်းနေပါတယ်ရှင်ကျမတို့ VOA ကိုစာရေးနေကြသရရှင်တကုံမျိုးတက်ကအန်ကဲဦးလာထွန်းအီးမေးလ်နဲ့ရေးပို့လာတဲ့စာတို့လေးကိုလဲဖော်ပြပေးစင်ပါတယ
် VOA ခင်ဗျာကျမ်းမာချမ်းသာကြပါစီကြောင်းအထူးမြတ်တာပို့သလိုက်ပါတယ်ဗျာတတိယလိုင်းဒယ်လ်တာပြီးတော့ဟောအခုစတုတ္တလိုင်းလို့ပြောရမလားအိုမီခရွန်တဲ့ကောင်းငင်မှာဝဲနေတဲ့ရဟရင်လို့ပြန်ပြန်ကြော့နေတာတခါမဟုတ်တခါကြောက်နေရလို့ပါဒါကတစ်မျိုးနောက်တစ်မျိုးက NDAA လားဘာလားကြောက်စရာတော့မဟုတ်ဘူးထင်တယ်အရန်ပြောနေလို့ပါ2021ကနေ2022ပြောင်းသွားပြီလေဒါပေမဲ့မပြောင်းသေးတဲ့အချက်ကတော့တမိုင်းထင်တယ်ပြောင်းတယ်လို့လည်းပြောကြတာပေါ့အဲတစ်ခုရှိသေးတာကတမိုင်းတစ်ပတ်လေတယ်ဆိုတာပါပဲအဲ့ဒါကိုစဉ်းစားရင်တွေးမိတာလေးပို့လိုက်တာပါပြင်းရင်ကြည့်ကြည့်ပါ
တကုံမျိုးတက်ကတော့ရရှင်ဥလာထွန်းဖြစ်ပါရင်အင်ကေဦးလာထွန်းတယောက်ကိုကျမ်းမှာစိတ်ချမ်းသာရှိပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ဒီလိုမျိုးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့ဒီမှတ်ချက်တွေစာရီထဲမှာဆိုရင်တော့စာတူတူလေးရေးလာတဲ့သောရရှင်ကိုချစ်ကမြန်မာနိုင်ငံမှာကိုဗစ်ပေရောဆစ်ပေရောနဲ့လူတွေတော်တော်ထိခိုက်နေရပါပြီဆိုပြီးတော့သူတွေ့ရတဲ့အတွေ့အကြုံကိုရေးလာပါတယ
် VOA ရေကျွန်တော်တို့ဘဝတွေကဒီလိုပဲနေရတော့မှာလားဗျာအခုဆိုမန်းလေးမှာစိုင်းတာရောမစိုင်းတာရောကျူးဆိုပြီးလိုက်ဖြစ်နေတယ်ဗျာကိုဗစ်ကနှိပ်စက်နိုင်ငံရေးကစိုက်ဝါအခုဆိုမန်းလေးမြို့စုံကရက်ွက်လေးတွေအားလုံးတောကရောက်ကုန်ကြပါပြီကူညီပြီးတော့ကဲနိုင်မဲ့သူတွေကိုပြောပေးကြပါခင်ဗျာ
။ဒါကတော့မန္တလေးမှာပြည်သူတွေဒုက္ခရောက်နေရပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကိုချစ်ရဲ့သူရဲ့ရင်ဖွင့်စာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကတော့အခုလိုမျိုးမြန်မာနိုင်ငံမှာဒုက္ခတွေမျိုးစုံကြုံတွေ့နေရတာကိုကဘာကြီးကသက်ဆိုင်သူတွေအားလုံးသိစေချင်လို့ဒီစာကိုရေးလိုက်ရပါတယ်ဆိုပြီးတော့သူရဲ့ရင်ဖွင့်စာကိုရေးလာပါတယ်
။မင်္ဂလာပါ VOA ရေလူသားတွေနေထိုင်ကြတဲ့ကဘာကြီးမှာသက်ဆိုင်သူအားလုံးသိစေချင်လို့ဒီစာကိုရေးလိုက်ရပါတယ်။အာနာရှင်တော်မီလောင်နေတာမြန်မာနိုင်ငံမှာ17လကျော်ရှိခဲ့ပါပြီ။တော်မီလောင်နေဆိုတာစိုးကျိုးတွေအများကြီးခံစားရတာသက်ရှိတတ္တဝါတိုင်းပါပဲ။မိနဲ့နီးတဲ့တတ္တဝါတွေကပိုပြီးခံစားရပါတယ်။ တချို့မီးလောင်ကျွမ်းသွားကြပြီးတချို့လောင်ကျွမ်းနေတော့မှာပြောချင်တာကတော့ဗျာအာနာရှင်တော်မီလောင်ကျွမ်းတာဟာတက်ရှိတွေနေထိုင်ဖို့ခက်ခဲစေပါတယ်မီးလောင်ပြီးရင်အောက်ဆီဂျင်တွေဆုံးရှုံးရတာအားလုံးအသိပါအာနာရှင်တော်မီလောင်တာဟာလည်းဒီမိုကရေစီဆုံးရှုံးရတာပါပဲတက်ရှိတွေအတွက်အောက်ဆီဂျင်ဟာမရှိမဖြစ်ပါတော်မီတွေကိုဝိုင်းပြီးငိမ့်သက်ပေးချဖို့လိုပါတယ်ဒီမှာစာရေးဆရာတယောက်စာပေဟောပြောပွဲမှာပြောဖူးတာကိုသွားတတိယပါတယ်ရွာတောင်ပိုင်းမီးလောင်တာရွာမြောက်ပိုင်းကပူစရာလားတဲ့မကြပါဘူးတောင်လေတိုက်တာနဲ့တရွာလုံးမီးလောင်သွားတယ်တဲ့အဲ့လိုပါပဲကဘာကြီးကလည်းတတိချက်စီကျင်ပါတယ်အာနာရှင်တောင်မီးလောင်နေတာငါတို့နဲ့ဝေးပါတယ်ဆိုပြီးငြိမ်မနေကြဖို့ပါတက်ရှိတွေအတွက်တက်ရှိတွေကပဲကူညီနိုင်ပြီးဒီမိုကရေစီကိုလောင်ကျွမ်းနေတဲ့အာနာရှင်တောင်မီးကိုအမြန်ဆုံးဝိုင်းဝန်းနှိမ့်သက်ကြဖို့လိုပါတယ်
ဒါတော့ကမ္ဘာတနေရာမှာဒုက္ခတွေကြုံတွေ့နေရတယ်ဆိုရင်ကိုနဲ့မဆိုင်တယ်လို့လုပ်ပြီးတော့မနေကြပါနဲ့ဒါကမ္ဘာပြဿနာလည်းဖြစ်ပါတယ်ဆိုပြီးတော့မြန်မာနိုင်ငံအရေးအလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့သူပန်ကြားလာတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်ရှင်သရရှင်ရဲ့အလုံးအတွက်ပုံမှုအစဉ်ပြေတဲ့တရင်ဘက်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါတယ်နော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Burmese ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများကဏ္ဍကိုတင်ဆက်ပြီးမှာတော့မညညိုလွင်စီစဉ်တင်ဆက်ထားတဲ့ဒီသတင်းတွေကသုတာဆိုတဲ့အစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
နိုင်ငံတကာမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိလာတဲ့အခါ Human Rights Watch HRW လို့ပြောဆိုကြတဲ့လူ့အခွင့်အရေးလေးလာဆောင်ကြည့်အဖွဲ့ဆိုတာကိုသတင်းတွေထဲမှာအမြဲကြားမြင်ကြရမှာပါ။အဲ့ဒီ HRW ဆိုတာနိုင်ငံပေါင်း80ကျော်ကလူ့အခွင့်အရေးကြွမ်းကျင်သူတွေ၊ရှေ့နေတွေ၊သတင်းသမားတွေ၊ပဋိပက္ခဖြစ်နေတဲ့နေရာတွေနဲ့စစ်မြေပြင်တွေမှာလူ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုစောင့်ကြည့်ပေးနေတဲ့သူတွေနဲ့ဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုပါပဲ။အထူးသဖြင့်တော့ဒုက္ခသည်တွေအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့လူအမှုတွေကိုကာကွယ်ပေးဖို့ဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်ခံရသူတွေအားလုံးတရားမျှတတဲ့အကာအကွယ်တွေရရှိပြီးအခွင့်အရေးချိုးဖောက်နေသူတွေလည်းတရားဥပဒေအောက်ကိုရောက်ရှိလာဖို့အတွက်အဓိကထားလှူဆောင်ကြပါရစေ။
HRW ဟာဒီလိုဆောင်ရွက်ချက်တွေလုပ်တာမှာဘယ်အစိုးရရဲ့ထောက်ပံ့မှုကိုမှမယူဘဲအလူရှင်တွေရဲ့အကူအညီနဲ့သာရပ်တည်နေတာဖြစ်ပြီးအလူပေးတဲ့အလူငွေတွေကိုလည်းတိတ်ချာစီစစ်ပြီးမှလက်ခံကြပါတယ်။အခုဆိုရင်နိုင်ငံပေါင်း100ကျော်မှာသုတေသနပြုသူတွေအချက်အလက်ရှာဖွေသူတွေကိုထားရှိပြီးလူအခွင့်အရေးချိုးဖောက်မှုတွေကိုလေ့လာဆောင်ကြည့်ပြီးစုဆောင်းရရှိတဲ့အချက်အလက်တွေကိုတန်းနယ်ချီတဲ့ဆိုရှယ်မီဒီယာတွေနဲ့သတင်းဌာနတွေကတစဉ်ထုတ်ဖော်ပြောဆိုတင်ပြကြပါတယ်။ဒါ့အပြင်ဒီလိုချိုးဖောက်ခံရမှုတွေကိုဥပဒေအောက်ရောက်လာဖို့ကောင်းမွန်တဲ့ policy တွေပြောင်းလဲလာဖို့အတွက်သက်ဆိုင်ရာအစိုးရတွေလက်ထံကိုင်းအဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါ HRW ကတွေ့ဆုံပါတယ်။HRW ဟာအရှေ့ဥရောပနဲ့ဆိုဖြက်ပြည်အောင်စုကလူခွင့်ရေးချိုးဖောက်မှုဆန်ရာတွေကိုစောင့်ကြည့်ဖို့အတွက်1988ခုနှစ်မှာလူခွင့်ရေးလှုပ်ရှားသူနှစ်ဦးဖြစ်တဲ့ Robert L. Weinstein နဲ့ Ari Nyaru ဟာ Helsinki Watch ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကို American ပြည်အောင်စုနယူးယောက်မှာတည်ထောင်ခဲ့တာကနေစတင်အခြေပြုခဲ့တာပါအဲ့ဒီနောက်မှာတော့1980ခုနှစ်နောက်ပိုင်းတွေမှာ American Watch, Asian Watch, African Watch, Middle East Watch စတဲ့လူခွင့်ရေးစောင့်ကြည့်ကော်မတီတွေကိုဖွဲ့စည်းခဲ့ပြီး1988ခုနှစ်မှာတော့အဲ့ဒီကော်မတီတွေအားလုံးပေါင်းစည်းပြီး Human Rights Watch ဆိုတဲ့အဖွဲ့အစည်းတစ်ခုဖြစ်လာခဲ့ပါတယ်HRW ရုံးချုပ်ကတော့ American ပြည်အောင်စုနယူးယောက်မြို့မှာရှိပြီးနိုင်ငံပေါင်း90ကျော်မှာလည်း HRW ရဲ့လုပ်ငန်းစဉ်တွေကိုလည်းပတ်လုဆောင်နေရပါ HRW အနေနဲ့ ICC နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးဆိုတာပေါ်ပေါက်လာဖို့အတွက်လည်းဆောင်ရွက်မှုတွေမှာထင်ရှားခဲ့ပါတယ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ကမ္ဘာနိုင်ငံတွေအပေါ်လေလာဆောင်ကြည့်မှုတွေထုတ်ပြန်ပြောဆိုမှုတွေရှိသလိုမြန်မာအရေးနဲ့ပတ်သက်ရင်လည်း HRW ကဒီဇိုင်းမမှန်ဆောင်ကြည့်ပြောဆိုမှုတွေရှိခဲ့ပြီးပြီးခဲ့တဲ့ရက်ပိုင်းတွေကပဲ February 1st ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူလိုက်တာကြောင့်ဒီမိုကရေစီအုပ်ချုပ်ရေးဖယ်ရှားခံရပြီးတိုင်းပြည်တွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေပုံမိုဆိုးဝါးလာတယ်လို့ HRW ရဲ့2022ခုနှစ်ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးအစီအစဉ်ဆာမှာဖော်ပြထားပါတယ်ရှင
်။ဘန်းညညလင်းပြောပြသွားတဲ့သတင်းတွေကသုတအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထူးခြားစံပြသတင်းများအစီအစဉ်ပါအိန္ဒိယနိုင်ငံမှာခေါင်းနှလုံးပါတဲ့နွားလေးတစ်ကောင်မွေးဖွားလာပါတယ်။ COVID-19 ကြောင့် lockdown ချလာတာတွေကိုကန့်ကွက်တဲ့အနေနဲ့ Netherlands ကပြိုက်တိုက်နဲ့ဂီတပွဲရှိတဲ့နေရာတွေမှာစပင်းနှက်ဆိုင်တွေဖွင့်လိုက်ပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညံ့တဲ့အတူမခင်ဖြူထွေးတို့ပြောပြမှာပ
ါ။အိန္ဒိယနိုင်ငံအရှေ့ယဝိုက်ကဂူမာတီခရိုင်မှာကောင်းနှလုံးပါတဲ့နွားလေးတကောင်ပြီးခဲ့တဲ့အပတ်ကမွေးပါတယ်။အခုလိုကောင်းနှလုံးပါတဲ့နွားလေးဟာရှားပါပြီးတော့ဆေးပညာအရပိုလီဆက်ဖလီလို့ခေါ်တဲ့အယိုးကောင်းကုန်နှစ်ခုမကွဲသွားပဲဆက်နေတဲ့အခြေအနေဖြစ်ပါတယ်။အဲ့ဒီကောင်းနှလုံးနဲ့နွားလေးမှာမျက်လုံးနှစ်စုံ၊ဗစက်နှစ်ခုနဲ့နရွက်နှစ်ဖက်ပါပါတယ်။အခုလိုဖြစ်ရမျိုးဟာရှားပါတဲ့အတွက်ဒီနွားကလေးအသက်ရှင်ဖို့ရာဂိုင်နှုန်းက38ရာဂိုင်နှုန်းပဲရှိမယ်လို့တရပူရပြည်နယ်သတိဆန်ကယ်ဆယ်ရေးဌာနကဆရာဝန်တဦးကပြောပါတယ်။တရပူရပြည်နယ်ဟာနွားနို့အထွက်တိုးဖို့အတွက်နှူးစားနှမများများမွေးဖို့တွန်းအားပေးနေတဲ့ပြည်နယ်လည်းဖြစ်ပါတယ်။အခုလိုကောင်းနှလုံးပါတဲ့နွားကိုမြောက်မက်ဆီဒိုနီးယားနိုင်ငံကရွာလေးတူရွာမှာပြီးခဲ့တဲ့နှစ်ဧပြီလတုန်းကလည်းမွေးဖွားခဲ့ပူပါတယ်ရှင
်။ဟောင်ကောင်ကျွန်းမှာဟမ်စာပူးလေးဆက်တကောင်နဲ့အိမ်မွေးတိရစ္ဆာန်အယောင်ဆိုင်ကအလုံသမားတစ်ယောက်မှာကိုဗစ်ရောဂါပိုးရှိတယ်လို့စစ်ဆေးတွေ့ရှိပြီးတဲ့နောက်ကျွန်းမှာရှိတဲ့ဟမ်စာအကောင်2000လောက်ကိုညင်ညင်တာတာတက်ဖြစ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ Leader Boss အိမ်မွေးတိရစ္ဆာန်အယောင်ဆိုင်ကအလုံသမားတစ်ယောက်ကိုဗစ်ပိုးကူးစက်ခံခဲ့ရတယ်လို့စစ်ဆေးတွေ့ရှိခဲ့ရပြီးတိရစ္ဆာန်ကနေလူတွေကိုကူးစက်မှာစိုးရိမ်နေတဲ့အတွက်အခုလိုလှုံ့ဆော်ခဲ့တာပါ။လူတွေမှာကူးတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာတိရစ္ဆာန်တွေကနေတဆင့်ကူးစက်တာတတ်သိမရှိဘူးလို့ဟောင်ကောင်ကျန်းမာရေးနဲ့မွေးမြူရေးတာဝန်ရှိသူတွေကမ္ဘာတဝန်းကသိပ္ပံပညာရှင်တွေကပြောပါတယ်။ဒါပေမဲ့လည်းဟောင်ကောင်ကျန်းမာရေးဝန်ကြီးဆိုဖီယာချန်းကတော့ကူးစက်နိုင်ခြေရှိတာနဲ့အစိုးရရဲ့ COVID ပိုးလုံးဝမရှိစေရမူဝါဒကြောင့်အစိုးရအနေနဲ့ဖြစ်လာနိုင်ခြေတွေရှိတာအကုန်လုံးကိုရှင်းလင်းထားတာလို့ပြောပါတယ်။အိမ်မွေးတိရစ္ဆာန်အယောင်ဆိုင်ကိုလာခဲ့တဲ့ဈေးဝယ်သူအယောက်150လောက်ကိုလည်းတီးခြား quarantine ဝင်ခိုင်းထားပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ22ရက်နောက်ပိုင်းဝယ်လာတဲ့ hamster လေးတွေကိုတာဝန်ရှိသူတွေစီလာအပ်ဖို့အမိန့်ထုတ်ထားတာဖြစ်ပြီးတော့အိမ်မွေးတိရစ္ဆာန်တချို့ကိုလည်းပိတ်ထားတယ်လို့တင်သွင်းတာနဲ့ရောင်းချခွင့်ကိုလည်းပိတ်ပင်ထားပါတယ်ခင်ဗျာ။
နယ်သာလန်နိုင်ငံမှာ COVID-19 ကြောင့် lockdown ချသွားလာဖိတ်ဆုပ်ကန့်သက်ချတာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့
ပြရိုက်တွေတေဂီတာပွဲတွေကျင်းပတဲ့နေရာမှာစရင်ညက်ပြီးတာယောဂလေ့ကျင့်တာတွေလုပ်ခဲ့ကြပါတယ်။တလကြာပိတ်ဆို့ထားခဲ့တဲ့နယ်သာလန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကတော့စရင်ညက်ဆိုင်တွေနဲ့အားကစားလေ့ကျင့်တဲ့ခန်းမတွေကိုပြန်ဖွင့်ခွင့်ပေးခဲ့ပေမဲ့လည်းရည်ကျေးမှုနဲ့ဆိုင်တဲ့နေရာတွေဖြစ်တဲ့ပြရိုက်တွေတေဂီတာခန်းမတွေကိုတော့ဇန်နဝါရီလ25ရက်နေ့အထိပိတ်ခိုင်းထားတာပါ။ဒီလိုပိတ်ခိုင်းထားတဲ့ COVID စီးကမ်းကိုစတင်ပြီးလူအယောက်50နဲ့ကပ်ဆလွန်ကွန်ဆက်တေဂီတာဖျော်ဖြေပွဲကိုစပင်ညက်နေတဲ့အချိန်မှာပဲတေဂီတာတွေတီးမုတ်ပြီးတော့လုပ်ခဲ့ကြတာပါ။အမ်စတာဒန်ကဘန်ကိုးပကြီးပြတိုင်းဆိုရင်လေဧည့်သည်တွေကိုဖွင့်လှစ်ပြသခဲ့ပြီးလာရောက်တဲ့သူတွေအတွက်ထိုက်ကြည့်လေ့ကျင့်ခန်းနဲ့လက်သေးအလှပြင်နာတွေလုပ်ပေးခဲ့ပါတယ်။လာရောက်သူတွေအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးပြီလားဒါမှမဟုတ်ကူးစက်ခံရပြီလို့ပြန်ကောင်းသွားပြီလားဆိုတာပြသရမှာဖြစ်တယ်လို့ညနေဖုံးတွေဝစ်ဆင်ပြီးခက်ခွက်ခွာနေကြမှာပါ။အခုလိုပြားရိုက်တွေကိုပိတ်ထားတဲ့စည်းကမ်းကိုလိုက်နာအောင်ကြီးကြပ်မှာပါလို့အမ်စတာဒန်မြို့တော်ဝင်ကပြောပေမဲ့လက်ရှိမှာတော့လက်တွေ့လုံဆောင်တာမရှိသေးပါဘူး။နယ်သာလန်နိုင်ငံမှာကိုဗစ်ကူးစက်သူ 3,000 ကျော်နေစဉ်ရှိနေတာကြောင့်စံချိန်တင်များပြားနေပါတယ်ရှင်
။ဒူဘိုင်းမြို့ကဆိုတဘီကုမ္ပဏီလေလံဌာနမှာအလေးချိန်ကာရက်500ဒေါ်ရှိတဲ့အနက်ရောင်စိန်လုံးကြီးတစ်လုံးကိုပြသလိုက်ပါတယ်။ဒီ Enigma လျှို့ဝှက်စမ်းကြယ်လို့နာမည်ပေးထားတဲ့ဒီစိန်ကြီးဟာကမ္ဘာအပြင်ဘက်ကလာတာဖြစ်နိုင်တယ်လို့ဆိုတိုဘီကုမ္ပဏီကပြောပါတယ်ဒီစိန်ကြီးဟာကာဗွန်ဒိုစိန်တွေနဲ့ကမ္ဘာပေါ်ကိုကျလာတဲ့ဥက္ကာခဲတွေတိုက်မိပြီးအရေးပျော်သွားတာကနေဖြစ်လာတာဒါမှမဟုတ်ဥက္ကာခဲတွေကိုယ်တိုင်ကနေဖြစ်လာတာလို့ယုံကြည်တဲ့အကြောင်းကုမ္ပဏီတာဝန်ရှိသူတို့ကပြောပါတယ်555.55 ကာရက်ရှိတဲ့ဒီအနက်ရောင်စိန်ကြီးရဲ့ထူးခြားချက်ကတော့နံပါတ်5ခန်းဖြစ်ပြီးတော့မျက်နှာပြင်ကလည်း55ခုရှိပါတယ်ဖေဖော်ဝါရီလကျရင်လန်ဒန်မြို့မှာလေလံတင်ရောင်းချမှာဖြစ်ပြီးတော့ဒူဘိုင်းနဲ့လော့စ်အိန်ဂျလိစ်မြို့တွေမှာသတင်းတောက်တွေနဲ့အများပြည်သူကိုလှည့်လည်ပြသတာပါဒီစိန်ကြီးကိုအနည်းဆုံးဗြိတိန်ပေါင်5သန်းအမေရိကန်ဒေါ်လာ 6.8 သန်းလောက်နဲ့လေလံတင်ရောင်းချဖို့ဆိုတပီလေလံကုမ္ပဏီကညွှန်မှန်းထားပါတယ်ခင်ဗျာ
ထူးခြားစမ်းများသတင်းများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ VO ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့စာရေးသားခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကအီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
ယူကရိန်းအစိုးရအားပြောအောင်ရုရှားဘက်ကတုံ့နိုင်တဲ့မဟာဗျူဟာနဲ့ဤပညာအလုံးကိုအမေရိကန်ကသိနေတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကတနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်။အခုလိုသိနေတဲ့နဲ့ဥရောပအရှေ့ပိုင်းဒေသကတင်းမာမှုတွေကျော်ပါအောင်တန်တမာရေးဆွေးနွေးမှုတွေကိုဆက်ပြီးလုပ်မယ်လို့ဝန်ကြီးဘလင်ကင်ကတနင်္ဂနွေနေ့ NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာပြောကြားခဲ့တာပါ။အာဖဂန်နစ္စတန်ယာယီနိုင်ငံချိုင်းဝန်ကြီးအာမီယာခန်မူတာကီဦးဆောင်တဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ဟာနော်ဝေးနိုင်ငံအော့စလိုမြို့မှာအနောက်နိုင်ငံအစိုးရအရာရှိတွေအာဖဂန်အရက်ဖက်လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့သုံးရက်ကြာညှိနှိုင်းဆွေးနွေးပွဲကိုတနင်္ဂနွေနေ့မှာစတင်နေပြီဖြစ်ပါတယ်။ဆော်ရီနန်တော်ကကြောက်မြေရနာတွေခိုးယူမှုကြောင့်ထိုင်းနဲ့ဆော်ရီအာရေဗျနှစ်နိုင်ငံကြားဆယ်စုနှစ်များစွာတန်တမာရေးတင်းမာမှုဖြစ်ပြီးနှစ်ပေါင်း30ကျော်အတွင်းထိုင်းခေါင်းဆောင်တဦးရဲ့ပထမဆုံးချစ်ကြည်ခီးစဉ်ဖြစ်ထိုင်းဝန်ကြီးချုပ်ပရိုချန်အိုချာဟာဒီသတင်းပတ်အတွင်းဆော်ရီအာရေဗျနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အောက်တိုဘာလနောက်ပိုင်းထိုင်ဝမ်ရဲ့လေကြောင်းကာကွယ်ဇုံတွင်တရုတ်လေတပ်ရဲ့အကြီးမားဆုံးကျူးကျော်မှုဖြစ်ပွားခဲ့တယ်လို့တင်းငရင်းလေးကထိုင်ဝမ်ဘက်ကကြေညာပါတယ်။ထိုင်ဝမ်တိုက်လေရင်တွေဘက်ကတရုတ်ရဲ့အင်အားပြတိုက်လေရင်39စင်းကိုသတ်မှတ်ဇုံတွင်ကနေဖယ်ရှားဖို့အတွက်တတိပေးခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောတာပါ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darryl Smith တို့ဖြစ်ကြပါတယ်။ VOA ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်ဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.